Welcome to the Voice of America in Burmese.
မင်္ဂလာပါတော်တော်ရှင်များခင်ဗျာ VOA American တန်ရဲ့2022ခုနှစ် April 23ရက်စနေနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းနိုမီတာ32 40 48တို့ကနေဒိုင်းရဲ့ဖန်ယူနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာကပါဒိုင်းရဲ့ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ဒီကနေ့မနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်တော့မှာပါဒီမနက်စီစဉ်မှာတော့နောက်ဆုံးရောက်မြန်မာနဲ့နိုင်ငံကသတင်းတွေအပြင
်ထိရောက်တဲ့ဟိုအဖြေမရဘူးနောက်ပြီးတော့ပြည်သူတွေရဲ့ဆန္ဒနဲ့ထင်ထက်တဲ့အဖြေမရဘူးဆိုရင်တော့ဘာပြောပြောပေါ့နော်အာဆီယံရဲ့တိုက်ခါကိုလည်းအတိုင်းအတာတစ်ခုတည်းထိခိုက်နိုင်တယ်လို့တော့ကျွန်တော်သုံးသပ်ပါတယ်အဲ့ဒီတစ်ချိန်တည်းမှာ
လူမကဆိုင်ရာမြန်မာအတမတ်ကြီးဦးကျော်မိုးထွန်းကပြောဆိုသွားတာပါမြန်မာပြည်နဲ့ပတ်သက်ပြီးတော့အာဆီယံတင်းရဲ့အကျဉ်းဝသိက္ခာပိုင်အရဘလို့တုတ်ပြန်တဲ့တယ်လဲစတဲ့အပြည့်စုံကိုနောက်ပိုင်းမှာကြားကြမှာပါဆက်လက်ပြီးတော့နေဆက်ကုံသွဲရေးတွေပေါ်မှာရိုက်ခတ်လာနေတဲ့ကြကြောပြန်ကိုဗစ်ရောဂါဆိုင်ရာကန့်သတ်ချက်တွေအကြောင်းနဲ့အခြေခံစောင့်ဝင်နေရေးဥပမာထိခိုက်လာနေတဲ့အာနာသိန်းနောက်ဆက်တွဲကရက်တွေအကြောင်းအပါအဝင်ကချင်ပြည်နယ်ရဲကဆစ်ဆောင်ခန်းတစ်ခုမှာပိတ်မိနေတဲ့ဒုက္ခသည်တွေအကြောင်းစတာတွေကိုနားဆင်ရမှာပါအစီအစဉ်နောက်ပိုင်းမှာတော့မက်ကင်ဘူတိုရဲ့အမျိုးသမီးကဏ္ဍနဲ့ဒေါ်ခင်မျိုးသက်ရဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုတော့စနေနေ့မနက်ဖက်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုအောင်လင်းတို့ကပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ရေးနဲ့စာနာထောက်ထားမှုအကူအညီတွေဝင်ပြီးပေးနိုင်ရေးအတွက်မြန်မာစစ်ကောင်းဆောင်ကိုအာဆီယံခေါင်းဆောင်တွေကဒီကနေ့စနေနေ့ဂျကာတာအာဆီယံအစည်းအဝေးမှာတိုက်တွန်းကြမှာဖြစ်ကြောင်းတန်တမန်တွေရဲ့ပြောကြားချက်ကိုကိုးကားပြီး Reuters သတင်းမှာဖော်ပြထားပါတယ်ဒီညီလာခံဟာမြန်မာအချက်အသေးကိုနိုင်ငံတကာကနေဝိုင်းဝန်းဖြည့်ရှင်းဖို့အတွက်ပထမဆုံးအခိုင်အမာကြိုးပမ်းတဲ့လုပ်ရလဲဖြစ်ပါတယ်။ပွန့်ပွန့်လင်းလင်းပြောဆိုဆွေးနွေးနိုင်ဖို့အတွက်အစည်းအဝေးကိုတကပိတ်ကျင်းပမယ်လို့လဲတန်တမန်နှစ်ယောက်က Reuters သတင်းဌာနကိုပြောပါတယ်။အာဆီယံအဖွဲ့ကအဆိုပြုကြိုးပမ်းမယ်အထက်မှာမြန်မာနိုင်ငံတွင်စီးပွားနဲ့စားနပ်ရိက္ခာတွေပေးပို့နိုင်ရေးအကြမ်းဖက်မှုတွေရပ်တန့်ပေးဖို့စစ်ကောင်စီနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့ကြားတွေ့ဆုံဆွေးနွေးရေးအားပေးတိုက်တွန်းဖို့အတွက်အထူးကိုယ်စားလှယ်တူခန့်ထားရေးလိုပါဝင်တယ်လို့သတင်းအရင်းမြစ်တွေကပြောပါတယ်။အာဆီယံအဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေကတော့ဒီအစည်းအဝေးမှာမပါဝင်ပါဘူး။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစရကနာဘူနာကအဖွဲ့ဝင်နိုင်ငံတချို့ကကိုယ်စားလှယ်တွေနဲ့အစည်းအဝေးပြင်ပမှာတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။စင်ကာပူနိုင်ငံချဲဝင်ကြီး Vivian Balakrishnan ကသူဟာ Miss Buna နဲ့တောက်ကြံနေမှာတွေ့ဆုံပြီးမြန်မာနိုင်ငံတည်ငြိမ်အေးချမ်းပြီးပုံမှန်အနေထားရောက်အောင်နိုင်ငံတကာကအပြုသဘောဆောင်တဲ့ကဏ္ဍကနေဘလို့ပါဝင်နိုင်မယ်ဆိုတာဆွေးနွေးခဲ့တယ်လို့သူ့ Twitter မှာရေးပါတယ်။ CRPH ကဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့အာဆီယံခေါင်းဆောင်တွေနဲ့ဆက်သွယ်ပြောဆိုတာတွေရှိခဲ့တယ်လို့ NUG ပြောခွင့်ရတူကပြောပေမဲ့ထိပ်သီးအစည်းအဝေးတက်ရောက်ဖို့အတွက်တရားဝင်ဖိတ်ကြားထားတာတော့မရှိသေးဘူးလို့ပြောပါတယ်။ဒီအစည်းအဝေးကိုလာအိုစ်ဖိလစ်ပိုင်နဲ့ထိုင်းနိုင်ငံတွေကခေါင်းဆောင်တွေကိုယ်တိုင်မတက်ရောက်နိုင်ကြောင်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီကပြောကြားခဲ့ပေမဲ့မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ဖို့ရှိမရှိတော့အတည်ပြုပြောဆိုတာမရှိပါဘူးမြန်မာစစ်ကောင်စီရဲ့တောက်ကြံတဲ့ညပဲသတင်းတွေမှာလည်းအာဆီယံအစည်းအဝေးနဲ့ပတ်သက်ပြီးတစုံတရာမပြောဆိုခဲ့ပါဘူးအမေရိကန်အစိုးရအနေနဲ့မြန်မာပြည်သူတွေကိုဆက်လက်ပြီးခိုင်ခိုင်မာမာပံ့ပိုးပေးနေမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဂျယ်လီနာပေါ်တာကတောက်ချန်နေတင်းစားရှင်းလင်းပွဲမှာပြောပါတယ်။စနေနေ့ကျင်းပမယ့်အာဆီယံစည်းဝေးနဲ့ဆက်နွယ်ပြီးအမေရိကန်အစိုးရရဲ့သဘောထားကိုသတင်းတောက်ကမေးမြန်းရမှာမြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ပြဿနာကျော်လွှားနိုင်ရင်းနဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ပြီးရေရှည်ငြိမ်းချမ်းဖို့အတွက်ဆက်လက်အကူအညီပေးမှာဖြစ်ကြောင်းပြောပါတယ်။စစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ကြောင်းပြသတဲ့ပြည်သူတွေရဲ့ခိုင်မာတဲ့တတ်တီကိုချီးကျူးသလိုစီအာနာရှင်ရဲ့ဖိနှိပ်မှုနဲ့ကြောက်မဲ့ဖွယ်အကြမ်းဖက်မှုတွေကိုရင်ဆိုင်နေရတယ်ဆိုတာကိုသိရှိထားကြောင်းလည်းပြောပါတယ်။မြန်မာအရေးအာဆီယံဆွေးနွေးပွဲကနေထွက်လာမဲ့ရလဒ်ကိုလုံခြုံရေးကောင်စီကနေဆရာထက်သန်စွာနဲ့မျှော်လင့်နေကြောင်းလည်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးလင်ဒန်သောမတ်စ်ဂရင်းဖီးလ်က April 19ရက်လုံခြုံရေးကောင်စီဆွေးနွေးပွဲမှာပြောဆိုခဲ့တာပါ။မြန်မာအရေးထည့်သွင်းဆွေးနွေးမဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုဒီကနေ့စနေနေ့မှာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပမှာဖြစ်တဲ့အတွက်မနေ့ကတောက်ကြံနေကတော့မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကိုဆန့်ကျင်တဲ့ချီးတက်ဆန္ဒပြပွဲတွေရန်ကုန်မြို့မှာပြုလုပ်ခဲ့ပါတယ် February လ၈ရက်နေ့တင်ခဲ့တဲ့နောက်ပိုင်းရန်ကုန်လမ်းမတွေပေါ်ပြည်သူတွေအလုံးအင်းနဲ့နေစဉ်ရက်ဆက်ဆန္ဒပြတာတွေကိုရဲနဲ့စစ်တပ်ကပြင်းပြင်းထန်ထန်ပစ်ခတ်ဖြိုခွဲလာတာကြောင့်ပျောက်ကြားသပိတ်ပုံစံမျိုးတွေလုပ်နေရကနေအခုရာနဲ့ချီတဲ့ပြည်သူတွေပြန်ပြီးဆန္ဒပြခဲ့ကြတာပါရန်ကုန်မြို့နယ်ဘောင်းဆောင်ကလူငယ်300ကျော်စုပေါင်းပြီးဗဗဲရန်မြို့နယ်32လမ်းထိပ်ကနေရွှေဘုံသာလမ်းအထိအနော်ရထားလမ်းမကြီးတစ်လျှောက်မှာလမ်းလျှောက်ချီတဲ့ဆန္ဒပြခဲ့ကြတယ်လို့ရန်ကုန်ဗဟိုသပိတ်ဖြစ်မြောက်ရေးကော်မတီတာဝန်ခံက VOA ကိုပြောပါတယ်ဆန္ဒပြလမ်းတစ်လျှောက်စစ်အာဏာရှင်တော်လှန်ရေးအမှတ်အသားဖြစ်တဲ့လက်သုံးချောင်းထောင်ပြပြီးဆန္ဒပြသူတွေကိုဝိုင်းဝန်းအားပေးခဲ့ကြတယ်လို့လမ်းပေါ်တွာလာနေတဲ့ကားတွေကလည်းဟွန်တွေတီးတာအနှီးမောင်းပုံစံနဲ့လုံခြုံရေးဆောင်ရွက်ပေးတာတွေနဲ့ထောက်ခံအားပေးခဲ့ကြပါတယ်အခုကျင်းပမယ့်အာဆီယံစည်းဝေးကိုမြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖိတ်ကြားထားတာကြောင့်အာဆီယံခေါင်းဆောင်တွေအနေနဲ့မြန်မာစစ်ဗိုလ်ချုပ်ကြီးနဲ့မတွေ့တင်ဘူးလို့အင်ဒိုနီးရှားမျိုးကံတချို့ကယူဆကြပါတယ်အသက်30အရွယ်ဂျကာတာမျိုးကံဖာမာကတော့
ဒါလိုမျိုးဆိုင်စီကူရန်တပတ်ဒါစူဂျူစီ
သူအနေနဲ့သဘောမတူသလိုဒီစီဝေးချင်းပါတာဟာမသိနေရောကြောင်းပြောပါတယ်ဒါအပြင်ဒီစီဝေးဟာထိရောက်မှုသိရှိမယ်လို့သူမထင်ကြောင်းနဲ့အင်ဒိုနီးရှားအနေနဲ့ဂျာဝင်ဖြန့်ပြေးပေးနိုင်မယ်လို့ထင်ကြောင်းလည်းပြောပါတယ်အရှိတောင်အာရှနိုင်ငံတွေကအစိုးရမဟုတ်တဲ့အဖွဲ့အစည်းပေါင်း45ခုလောက်ကလည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဒီအစည်းအဝေးဖိတ်ကြားတာဟာခုပြည်သူကိုကိုယ်တက်ထားတဲ့စစ်အာဏာရှင်ကိုတရားဝင်အတိမတ်ပြုစွာရောက်လိမ့်မယ်လို့ပြောကြားကြပါတယ်စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာကျန်းမာရေးဝန်ဆောင်မှုပေးတဲ့ဆေးရုံဆေးခန်းတွေဆရာဝန်သူနာပြုတွေအပါအဝင်ကျန်းမာရေးလုပ်သားတွေကိုအကာအကွယ်ပေးဖို့အတွက်ကုလသမဂ္ဂကဧပြီလ23ရက်တောက်ချာနေ့မှာထပ်မံတောင်းဆိုလိုက်ပါတယ
် And on Myanmarthe UN team on the ground today reiterated its call for the protection of health facilities and health workers. According to the World Health Organization, since February 1st, the date of the coup,
there have been 120 reported attacks on healthcare facilities, resulting in 11 deaths. This week, the government has been told by the government to call Stephen Dujarric. WHO, the government has been told by the government to call Stephen Dujarric. The government has been told by the government အတိုက်ခိုက်ခံရတဲ့ကျန်းမာရေးဆောင်ရှောက်ကုသပေးတဲ့ဌာနပေါင်းက120ရှိနေပြီးဒီလိုအတိုက်ခိုက်ခံရတဲ့အတွက်သေဆုံးရသူ17ယောက်နဲ့ဒဏ်ရာရသူ48ယောက်ရှိနေတယ်လို့ပြောပါတယ်။ဒါဟာအလားတူအချင်းတော်တွင်ကမ္ဘာတစ်လွှာကျန်းမာရေးဆောင်ရှောက်မှုတွေအတိုက်ခိုက်ခံရတာအလုံးရဲ့၄ပုံ၃ပုံရှိနေတာဖြစ်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံတစ်လွှာကကျန်းမာရေးဆောင်ရှောက်တဲ့ဌာနအနည်းဆုံး38ခုကိုလုံခြုံရေးတပ်တွေကဆက်ပြီးသိမ်းပိုက်ထားတာအတွက်ကုလသမဂ္ဂကအထူးစိတ်ပူသလိုအထူးကုဆရာဝန်လိုဆေးဘက်ဆိုင်ရာကျွမ်းကျင်ပညာရှင်တွေအပါအဝင်ဆရာဝန်အနည်းဆုံး139ယောက်ဟာအကြမ်းမဖက်အာဏာဖီဆန်းတဲ့ CDM လှုပ်ရှားမှုမှာပါဝင်တယ်လို့ဆိုပြီးအရေးယူခံနေရတယ်လို့လည်းပြောပါတယ်။ဆေးရုံတွေဟာလူနာတွေအတွက်အားကိုးစရာနေရာတစ်ခုဖြစ်ဆက်ပြီးရှိစေရမှာဖြစ်တယ်လို့ဆေးပညာရှင်တွေဟာလည်းသူတို့အလုပ်ကိုသူတို့စိုးရိမ်မှုမရှိဘဲချိမ့်ချောက်အဖမ်းဆီးခံရမှာတွေကြောက်မနေရအောင်သူတို့ကိုယ်တိုင်ရောဆေးရုံဆေးခန်းတွေပါအချိန်တိုင်းမှာအန်ဒီယကင်းဝေးအောင်ထားပေးဖို့လဲကုလသမဂ္ဂကတောင်းဆိုလိုက်ပါတယ
်ဗီယိုအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ညာပိုင်းဒိုမီတာ40 kHz 9633ညာပိုင်းဒိုမီတာ51 kHz 5859နဲ့ပိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကဘာကြီးပုံနွေးလာမှုကိုဖြေရှင်းရမှာစီးပွားရေးအရာနဲ့အကျိုးရှိနိုင်တဲ့အကြောင်းဥရုယာစီပြောင်းလဲမှုဆိုင်ရာနှစ်ရက်ကြာအွန်လိုင်းထိပ်သီးအစည်းအဝေးအဆုံးသတ်နေမှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ
် When we invest in climate resilience and infrastructure we create opportunities for everyone
ဥရုယာစီတန်းကျညာခံနိုင်မှုနဲ့ခြေခံဆောက်အုပ်တည်ဆောက်မှုတွေမှာရင်းနှီးမြှုပ်နှံခြင်းအပြင်လူတိုင်းအတွက်အခွင့်အလမ်းတွေကိုလည်းဖန်တီးပေးနိုင်ပါတယ်လို့တောက်ချန်လေးကထိတ်တန့်စီးပွားရေးလုပ်ငန်းရှင်တွေသမဂ္ဂခေါင်းဆောင်တွေနဲ့တွေ့ဆုံအောင်မှာသမ္မတဘိုင်ဒန်ကပြောလိုက်တာပါအမေရိကန်ပြည်သူ့မှာပတ်ဝန်းကျင်ကိုညဉ့်ဉန်းစေတဲ့ဖန်လုံရင်တန်းငွေတွေကို2030ပြည့်နှစ်နောက်ဆုံးထားပြီး50ကနေ52ရာခိုင်နှုန်းထိရှော့ချသွားမဲ့အစီအစဉ်ကိုကြေညာလိုက်ပြီးနောက်တစ်ရက်မှာပဲဥရုယာစီပြောင်းလဲမှုတိုက်ဖြစ်ရေးနဲ့စီဝါရေးခွင့်လန်းဆွေးနွေးပွဲမှာသမ္မတဘိုင်ဒန်မှတ်ချက်ပေးလိုက်တာဖြစ်ပါတယ်။သမ္မတဘိုင်ဒန်ရဲ့ရည်မှန်းချက်ဟာပြည်သူ့နိုင်ငံပါရီမြို့မှာရရှိခဲ့ကြတဲ့ဥရုယာစီဆိုင်ရာသဘောတူညီချက်အရသ မနက်ဟောင်းဘရက်ကိုဘာမှလက်ထက်မှာဂရီးပြုခဲ့တာထက်နှစ်ဆက်လောက်ပိုများပါတယ်။အမေရိကန်စီးပွားရေးမှာကာဗွန်လောင်စာအသုံးပြုမှုတွေလျှော့ချပြီးတန်ရှင်းတဲ့စွန့်ရထုတ်လုပ်မှုသုတေသနနဲ့ခြေကံအဆောက်အလုံးငင်းတွေမှာဒေါ်လာတန်ပေါင်းထောင်ပေါင်းချီရင်းနှီးမြှုပ်နှံမဲ့တမနက်ရဲ့အစီအစဉ်ကိုအကောင့်ထဲပို့နိုင်မှုဘီလီယံနာတထေးတွေအမှုဆောင်ရရှိချုပ်တွေအလုံသမားတမကခေါင်းဆောင်တွေကိုအင်ဗျူတော်ကဖိတ်ကြားဆွေးနွေးခဲ့တာပါဘီလီယံနာတထေးတူလည်းဖြစ်နယူးယောက်မြို့တော်ဝင်ဟောင်းလည်းဖြစ်တဲ့မိုက်ကယ်ဘလွန်ဘတ်ကလည်းတမိုင်းတွင်လောက်တဲ့ရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်မှုလိုအပ်ကြောင်းနဲ့ကာဗွန်တန်းငွေထုတ်လွှင့်မှုတွေရှင်းချနိုင်အောင်မြင်းမြန်ဆန်းဆန်းဆောင်ရွက်ဖို့လိုအပ်ကြောင်းလည်းပြောဆိုသွားပါတယ်ကမ္ဘာမှာကိုဗစ်ကရောဂါကူးစက်မှုအများဆုံးဖြစ်တောက်ကြံနေမှာနှစ်ရက်ဆက်တိုက်ဆန်းငင်တင်ခဲ့တဲ့အိန္ဒိယနိုင်ငံမှာသက်ရှိဖို့ခက်ခဲတဲ့လူနာတွေတိုးလာနေတာကြောင့်အောက်ဆီဂျင်နဲ့တခြားအရေးပေါ်ဆေးရုံသုံးပစ္စည်းအလုံးလောက်ရဖို့ကြိုးပမ်းနေရပါတယ်24နှစ်အတွင်းကူးစက်သူလူနာသစ်33,930ရှိခဲ့တဲ့အကြောင်းတောက်ကြံနေမှာကျန်းမာရေးဝန်ကြီးဌာနကကြေညာလိုက်တာကြောင့်ကြာသပြီးနေ့ကကူးစက်သူအရေအတွက်314,835ရောက်တဲ့ပုံများခဲ့တာပါနိုင်ငံနောက်ပိုင်းက VJ Valve ဆေးရုံမှာမိလာမှုကြောင့်ကိုဗစ်လူနာ73ရောက်တဲ့မနေ့သေဆုံးသွားတယ်လို့နယူးဒေလီမြို့တော်မှာတော့အနည်းဆုံးဆေးရုံ6ခုမှာအောက်ဆီဂျင်ပြတ်လတ်မှုတွေကြုံနေရပါတယ်ဆေးရုံ3အောက်ဆီဂျင်ပြတ်လတ်မှုကိုဖြည့်ရှင်းဖို့လုပ်ငန်းသုံးအောက်ဆီဂျင်တွေကိုဆေးရုံတွေအတွက်အသုံးပြုဖို့အစိုးရကအမိန့်ထုတ်ထားတယ်လို့အမြင်ရထားတွေနဲ့အရေးပေါ်ပို့ဆောင်ပေးနေရတာပါအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရရဲ့ကူးစက်ရောဂါဆိုင်ရာကျန်းမာရေးထိပ်တန်းအကြံပေးဒေါက်တာအန်တိုနီဖောက်ချီကတော့ကာယောဂကူးစက်မှုအန္တရာယ်ကိုထိန်းချုပ်ဖို့ကြိုးပမ်းနေရတဲ့အိန္ဒိယနိုင်ငံကိုကူညီမယ်လို့ပြောလိုက်ပါတယ်
It is a dire situation that we're trying to help in any way we can.
ဒီဘောချင်းတွေအတွက်တက်နေနေများကူညီနိုင်မှုကြိုးစားနေပါတယ်လို့တောက်ချန်နေအင်ဗျူရောသတင်းစာရှင်းလင်းပွဲမှာဒေါက်တာဖောက်ချီပြောဆိုထားတာပါ။အိန္ဒိယနိုင်ငံမှာ virus ပိုအမျိုးအစားကူးစက်မှုတွေနဲ့ရင်ဆိုင်နေရပြီးဘယ်လိုဆင်းမျိုးနဲ့အကာအကွယ်ပေးနိုင်မလဲဆိုတာကတော့လက်တလုံးတိတိကျကျမသိရသေးပေမဲ့ကာကွယ်ဆေးတွေအရေးကြီးလို့နေတာတော့သိကြတယ်လို့လည်းပြောပါတယ်။American ပြည်သူ Johns Hopkins တက္ကသိုလ်ကထုတ်ပြန်တဲ့ကိန်းဂဏန်းတွေအရ COVID ရောဂါကူးစက်သူ32သန်းနီးပါးရှိတဲ့ American ပြည်ရင်အိန္ဒိယနိုင်ငံဟာကမ္ဘာမှာကူးစက်မှုဒုတိယအများဆုံးဖြစ်16သန်းကျော်ထိရှိနေပါတယ်။ American ပြည်သူရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ရဲ့ကာကွယ်ဆေးကော်မတီက Johnson & Johnson COVID ကာကွယ်ဆေးအသုံးပြုမှုယာယီရဆိုင်ထားတာကိုပြန်ရုပ်သိမ်းနေမသိတောက်ကြံတွေကဆွေးနွေးပါတယ်။ American မှာ Johnson & Johnson ကာကွယ်ဆေးထုတ်ပြီးတဲ့နောက်ဖြစ်တောင်ဖြစ်ခဲပြစ်ဒဏ်နဲ့တွေးခဲမှုကြုံရသူ6ဦးကိုတွေးရှိခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်တည်းမှာပဲစီထိုးတဲ့အစီအစဉ်ကိုယာယီရထားလိုက်တာပါ။ကြိုတင်သတိထားတဲ့အနေနဲ့ရောတွေးခဲတဲ့ဖြစ်ရပ်ကိုကြွမ်းကျင်သူတွေလေ့လာဆန်းစစ်ဖို့နဲ့နောက်ထပ်အလားတူဖြစ်မျိုးတွေရှိမရှိသိနိုင်အောင်အချိန်ပေးတဲ့အနေနဲ့ပါယာယီရဆိုင်လိုက်တာဖြစ်တဲ့အကြောင်း American စားစာနဲ့စီဝါကုကေးဌာန FDA ကဧပြီလ17ရက်နေ့ကပဲပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။လက်တဆုပ်စာဖြစ်ရပေါ်စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့တဲ့အကြောင်းနဲ့အနေချင်းလောက်သာရှိတဲ့အတွက်လည်းအားတက်စရာဖြစ်ရတဲ့အကြောင်း CDC တာဝန်ရှိသူတွေပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။ကာကွယ်ဆေးထိုးခဲ့တဲ့9တန်းလောက်မှာအသက်18နှစ်ကနေ48နှစ်ကြားအမျိုးသမီး6ယောက်မှာတွေးခဲ့တဲ့ဝေဒနာခံစားခဲ့ရတာပါ။ဆေးထိုးပြီး6ရက်ကနေ13ရက်အတွင်းမကြာခဏခေါင်းကိုက်တာအပါအဝင်ယောဂလက္ခဏာတချို့ကိုတွေ့ခဲ့ရတာဖြစ်ပါတယ်။အမျိုးသမီး6ယောက်ထဲကဗာဂျီးနီးယားပြည်နယ်ကအမျိုးသမီး2ကတော့တွေ့ခဲ့တဲ့ဝေဒနာနဲ့ပဲမျက်လာထဲမှာသေဆုံးသွားပါတယ်။ Washington Post သတင်းစာကတော့ American Anavania Johnson & Johnson ကာကွယ်ဆေးယာယီရဆိုင်ထားတာကိုပြန်လည်ရုပ်သိမ်းဖို့အလေးတာနေတယ်လို့ဖော်ပြခဲ့ပါတယ်။ကိုဗစ်ရောဂါပိုးကူးစက်မှုတွေဟာအခုနောက်ဆုံးကမ္ဘာအမြင့်ဆုံးအီရတ်တောင်ထိပြန့်နှံ့သွားပါပြီ။ပထမဆုံးအကြိမ်ဖြစ်အီရတ်တောင်ကစကန်တစ်ခုမှာနော်ဝေးနိုင်ငံသားတောက်တက်သမားတူကိုဗစ်ရောဂါကူးစက်နေတာစမ်းသပ်တွေ့ရှိခဲ့တာပါ။နော်ဝေးတောက်တက်သမားကတော့ကတမနူးမျိုးတော်ကဆေးရုံကိုရမ်းရင်နဲ့ပို့လိုက်ရပါတယ်။နော်ဝေးတောက်တက်သမားအာလန်နက်စ်ကသူ့မှာရောဂါကူးစက်နေတဲ့အကြောင်းဧပြီလ15ရက်နေ့ကစမ်းသပ်တည်ပြုခဲ့တာဖြစ်တယ်လို့ AP သတင်းဌာနကတောက်ချန်နေကပဲအတည်ပြုခဲ့တာပါ။ကြသပင်းနေမှာနောက်ထပ်စမ်းသပ်ရမှာတော့ယောဂပိုကင်းရှင်ရောက်သိခဲ့ရပြီးနီပေါနိုင်ငံကဒေသခံမိသားစုတစုနဲ့အတူနေထိုင်နေတယ်လို့လည်းသူကပြောပါရယ်။ဩစတြေးလျနိုင်ငံသားနာမည်ကျော်တောက်တဲ့လမ်းပြတူဖြစ်တဲ့လူကတ်စ်ဖတ်တန်ဘတ်ကတော့အချိန်မီစစ်ဆေးတာကာကွယ်တားဆီးတာတွေမလုပ်နိုင်ရင်ယူရက်တောင်ကစကမ်းမှာရောက်နေကြတဲ့ရာနဲ့ချီရဲ့တခြားတောင်တက်သမားတွေလမ်းပြတွေနဲ့အကူတွေယောဂကူးစက်နိုင်တဲ့အန္တရာယ်ရှိတယ်လို့လည်းသတိပေးထားပါရယ်။ကာယောဂပြန့်နှံ့ခဲ့မယ်ဆိုရင်မိလာတဲ့ရာသီဥတုတာယာတဲ့တောင်တက်ရာသီယူရက်တောင်ခီးသွားလုပ်ငန်းကိုထိခိုက်နိုင်တယ်လို့လည်းသူကပြောဆိုထားပါရယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့ကိုအောင်လွင်တို့ကပြောပြပေးခဲ့ကြတာပါ။ အခုကဆက်လို့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်တင်ဆက်သွားပါမယ်။အရင်ဦးဆုံးကုလသမဂ္ဂနဲ့ပတ်သက်တဲ့သတင်းကိုကြားကြရမှာပါ။မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့အချက်တွေကိုကင်တွယ်ဖြေရှင်းရမှာမြန်မာပြည်သူတွေရဲ့သဘောဆန္ဒကိုထည့်သွင်းစဉ်းစားအပြေရှာတာမျိုးမလုပ်နိုင်ဘူးဆိုရင်အာဆီယံအဖွဲ့ကြီးရဲ့ဂုဏ်သိက္ခာကိုပါထိခိုက်လာစေမှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးကျော်မိုးထွန်းကသတိပေးပြောကြားလိုက်ပါတယ်။မြန်မာရေးအာဆီယံအရေးပေါ်ထိပ်သီးဆွေးနွေးပွဲကိုစနေနေ့ဒီကနေ့ကျင်းပဖို့ရှိနေချိန်မှာသူကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။တမတ်ကြီးဦးကျော်မိုးထွန်းနဲ့တီးတန့်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပြပါမယ်
။စစ်တပ်ရဲ့အကြမ်းဖက်နှိမ်နင်းမှုအတွင်းနေ့စဉ်ဒီပါတည်ဆုံနေရတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအကြက်တဲကိုဆွေးနွေးအပြေရှာဖို့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုဖိတ်ကြားပြီးအာဆီယံခေါင်းဆောင်တွေတက်ရောက်ကြမယ်အရေးပေါ်စည်းဝေးပွဲကို EB24 ရဲ့ဒီကနေ့အင်ဒိုနီးရှားဂျာကာတာမြို့မှာကျင်းပဖို့ရှိနေပါတယ်ဂျာကာတာမှာကျင်းပမဲ့အစည်းအဝေးဟာမြန်မာပြည်သူတွေအကျိုးရှိစေမဲ့သဘောတူညီမှုမျိုးရလာနိုင်လိမ့်မယ်လို့အာဆီယံခေါင်းဆောင်တွေကမျှော်လင့်ထားပါတယ်မြန်မာပြည်သူတွေအတွက်အရေးကြီးတဲ့အတွက်ဒီစည်းဝေးပွဲကိုကျင်းပရတာဖြစ်တယ်ဆိုတာအင်ဒိုနီးရှားသမ္မတကအလေးပေးပြောကြားခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံသားဦးဝန်ကြီးရက်နိုမာဆူဒီကမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောဆိုသွားတာပါအာဆီယံခေါင်းဆောင်တွေမျှော်လင့်ထားကြသလိုမျိုးဒီဆွေးနွေးပွဲအတွင်းမြန်မာပြည်သူတွေရဲ့သဘောဆန္ဒကိုထည့်သွင်းစဉ်းစားတာမျိုးမလုပ်နိုင်ဘူးဆိုရင်အာဆီယံအဖွဲ့ကြီးရဲ့ဂုဏ်သိက္ခာကိုပါထိခိုက်လာစေမှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတမ္ပတ်ကြီးဦးကျော်မိုးထွန်းက VOA နဲ့တီးသန့်မေးမြန်းစင်မှာသတိပေးပြောကြားလိုက်ပါတယ
်ကျွန်တော်တို့ရဲ့အခုဖြစ်ပျက်နေတဲ့ဥစ္စာကပြည်တွင်းရေးလို့ပြောလို့မရတဲ့အနေအထားရောက်လာပြီဒါကြောင့်ဒီလိုမျိုးကိစ္စမှာဒေတာသင်းနိုင်ငံအနေနဲ့ကြည့်ရောက်တဲ့ဟိုအဖြေမရဘူးနောက်ပြီးတော့ပြည်သူတွေရဲ့ဆန္ဒနဲ့ထင်ဟပ်တဲ့အဖြေမရဘူးဆိုရင်တော့ဘာပဲပြောပေါ့နော်အာဆီယံရဲ့တိုက်ခါကိုလည်းအတိုင်းအတာတစ်ခုထိခိုက်နိုင်တယ်လို့တော့ကျွန်တော်သုံးသပ်ပါတယ်အဲ့ဒီတစ်ချိန်တည်းမှာပဲပေါ့နော်ဒေတာတွင်ကမဆောင်ရွက်နိုင်ဘူးဆိုရင်နိုင်ငံတကာအတိုင်းဝိုင်းနေတယ်ဘယ်လိုဆောင်ရွက်မလဲဆိုတဲ့ဥစ္စာကိုတော့အမြန်ဆုံးထည့်သွင်းစဉ်းစားဖို့လိုလာပါတယ်ခင်ဗျဘာလို့လဲဆိုတော့ဆုံးဖြတ်ချက်လို့ဖို့ action တစ်ခုယူဖို့တမိနှစ်တနာရီတရက်စောင့်ရင်ကျွန်တော်တို့မှာပြည်တွင်းမှာပြည်သူတွေတိတ်ဆုံးမှုကပူပူများလာတယ်ဆိုတော့အချက်ကိုတော့လစ်လူမရှိကြဘူးတော့ဒီအာဆီယံမှာရှိတဲ့နိုင်ငံကောင်းဆောင်တွေကိုတော့ကျွန်တော်ဟိုတိုက်တွန်းပြောကြားလိုပါတယ
်အာဆီယံအဖွဲ့ကြီးထဲမှာနိုင်ငံရေးစနစ်မျိုးစုံကန့်သက်ချက်စည်းမျဉ်းမျိုးစုံရှိနေတာကြောင့်မြန်မာနိုင်ငံသားတွေလိုလားတဲ့ရလက်ကောင်ထွက်ပေါ်လာမယ်ဆိုရင်တော့အထူးဝမ်းမြောက်ရမှာဖြစ်တယ်လို့တမကြီးဦးကျော်မိုးထွန်းကပြောပါတယ်
ကျွန်တော်တို့လည်းအာဆီယံအဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တဲ့အတွက်ကြောင့်အာဆီယံပေါ်တော့မျှော်လင့်ပါတယ်တစ်ချိန်တည်းမှာပဲအာဆီယံအဖွဲ့ဝင်10နိုင်ငံမှာနိုင်ငံရေးစနစ်တွေကမတူကြတဲ့အတွက်ကြောင့်သက်ဆိုင်ရာနိုင်ငံတွေရဲ့ယက်တီချက်ကလည်းကွာခြားနိုင်တယ်ကွာခြားနိုင်တဲ့အတွက်ကြောင့်အာဆီယံမှာသူ့ရဲ့ကန့်သက်ချက်တွေသူ့ရဲ့ဟိုမူတွေရှိတဲ့အတွက်ကြောင့်ဟိုကျွန်တော်တို့လိုချင်တဲ့ရလက်ရဖို့ဆိုတာတော့တော်တော်ခက်ခဲမယ်ပေါ့နော်ရလာရင်တော့ဒီအတွက်ကိုဥစည်းဥဆောင်လုပ်တဲ့နိုင်ငံတွေနောက်ပြီးတော့အဖွဲ့ဝင်နိုင်ငံတွေကိုတော့အရင်ကျေးဇူးတင်ပါတယ်ခင်ဗ
ျအခုစီဝေးဝဲကိုတော့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းကိုဖိတ်ကြားပြီးမကြသေးခင်ကဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုပါဖိတ်ကြားဖို့ပြက်ခွက်ခဲ့တယ်ဆိုတော့ဝေဖန်မှုတွေကြားမှာပဲကျင်းပတာဖြစ်တာကြောင့်ကန့်ကွက်မှုတွေလည်းရှိနေပါတယ်တမ္ပါကြီးဦးကျော်မိုးထွန်းကတော့မြန်မာပြည်သူတွေရဲ့လိုလားချက်ကိုနီလန်းပေါင်းစုံနဲ့ပေါ်ပြနိုင်ဖို့ကြိုးပမ်းနေတယ်လို့ပြောပါတယ်
ကျွန်တော်တို့ဒီ NUG ရကိုယ်စားလှယ်တွေမဖိတ်တာတော့စိတ်ပျက်စရာပေါ့နော်ဒါပို့ဝင်လင်းပြောရင်ဘာလို့လဲဆိုတော့ဟိုဆုံးဖြတ်ချက်တစ်ခုချမယ်ဆိုရင်အဖက်ဖက်ကအမြင်အဖက်ဖက်ကရှူတောင်းတွေကိုထည့်သွင်းစဉ်းစားမှပဲဟိုရလက်ကောင်ရနိုင်မှာပေါ့နော်ဒါကြောင့်အခုဆိုတဲ့ဥစ္စာမှာတစ်ဖက်ကပဲပြောတဲ့အတိုင်းကိုနားထောင်ပြီးတော့ဆုံးဖြတ်မယ်ဆိုရင်တော့ဒါပြည်သူတွေရဲ့ဆန္ဒပြည်သူတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်နိုင်မယ်လို့တော့ကျွန်တော်မယူဆဘူးပေါ့နော်ဒါပေမဲ့လည်းတစ်ချိန်တည်းမှာပဲပေါ့နော်ကျွန်တော်တို့ရဲ့ပြည်သူတွေရဲ့အတန်ပေါ့နော်နောက်ပြီးတော့ဟို NUG ရဲ့ဆန္ဒကိုတော့ကျွန်တော်နီးမျိုးစုံနဲ့တော့အာဆီယံအဖွဲ့ဝင်နိုင်ငံတွေရောက်အောင်တော့ကျွန်တော်တို့ဖို့ထားတာပေါ့နော်ဒီ Civil Society တွေကနေတဆင့်ပေါ့နော်နောက်ပြီးတော့လွတ်တော်အမတ်တွေကနေတဆင့်အဲကျွန်တော်တို့ပြောကြားတဲ့ဥစ္စာရှိတယ်ဒါကြောင့်မြန်မာပြည်သူတွေရဲ့အတန်ကိုတဆန့်နိုင်ငံတွေကိုရောက်အောင်ဆောင်ရွက်ပေးတဲ့အခြားနိုင်ငံတွေကပြည်သူတွေကိုကျွန်တော်တို့အများကြီးကျေးဇူးတင်ပါတယ်ခင
်ဗျမြန်မာအရေးဆိုင်ရာအာဆီယံအထူးစီဝေးပွဲကိုကနဦးမှာအာဆီယံ10နိုင်ငံကထိပ်သီးကောင်းဆောင်တွေကိုယ်တိုင်တက်ရောက်လိမ့်မယ်လို့မျှော်လင့်ထားကြပေမဲ့နောက်ပိုင်းမှာထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာရောဖိလစ်ပိုင်သမ္မတဒူတာတေပါတက်ရောက်ခြင်းမရှိတော့ဘဲသူတို့ရဲ့ကိုယ်စားလှယ်တွေကိုသာဆေလွတ်သွားမယ်လို့ပြောဆိုထားပါတယ်ခင်ဗျ
ကိုညဝဲအောင်ကဆက်သွယ်မေးမြန်းထားတာပါအခုဆက်လက်ပြီးတော့နေဆက်ကုံသွေးရေးနဲ့ပတ်သက်တဲ့သတင်းပုဒ်ကိုတင်ပြပေးကြပါမယ်မြန်မာတရုတ်နေဆက်ကုံသွေးရေးဟာတရုတ်အစိုးရကဒီရက်ပိုင်းတိုးမြှင့်ချမှတ်လိုက်တဲ့ကိုဗစ်ထိန်းချုပ်ရေးညွှန်ကြားချက်တွေကြောင့်ရပ်ဆိုင်းသွားသလိုထိုင်းနဲ့အိန္ဒိယကုံသွေးရေးဘက်မှလည်းနှစ်ဖက်အကန့်အသတ်တွေကိုပုံများလာတာမို့မြန်မာနေဆက်ကုံသွေးရေးကအဖက်ဖက်ကကြဆင်းလာနေပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းအပြည့်စုံကိုတော့ကိုရနိုင်ကပြောပြပေးမှာပါ
တရုတ်မြန်မာနယ်စပ်ကုံသွေးရေးမှာမြန်မာအတွက်အဓိကဝင်ငွေရနေတဲ့မူဆယ်၁၅မိုင်နဲ့ကွန်လုံဟိုပန်ချင်းရွှေဟော်နယ်စပ်ကုံသွေးရေးဟာဧပြီလ22ရက်နေ့ကလုံးဝရပ်တန့်သွားခဲ့တာပါကိုဗစ်အတည်ပြုလူနာတွေပြန်ရှိလာတဲ့တရုတ်နိုင်ငံယူနန်ပြည်နယ်အစိုးရရဲ့ကိုဗစ်ထိန်းချုပ်ရေးတိုးမြင့်ကန့်သတ်ချက်တွေကြောင့်မူဆယ်ဘက်ကထွက်မဲ့မြန်မာကုန်ကားတစ်စီးကိုကိုဗစ်စစ်ဆေးကရန်ငွေ2100မြန်မာကျပ်ငွေနဲ့၄သိန်းခွဲပေးရမှာဖြစ်လို့ကုံသွေးတွေကမသွားကြတော့ပါဘူးအလားတူပဲမြန်မာတရုတ်ကုန်သွယ်ရေးမှာနောက်ထပ်အဓိကကျတဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကချင်းရွှေရော်နယ်စပ်ဂိတ်ကိုလည်းတရုတ်ဘက်ကတလားတီတီပိတ်လိုက်ပါတယ်။ဒါကြောင့်ချင်းရွှေရော်ကနေတရုတ်ဘက်ကိုနေတိုင်းပို့နေတဲ့နှမ်းမြေပဲပဲဒီစိမ်းသကွဲကြံဓာရီအားလုံးမပို့နိုင်တော့သလိုတရုတ်ဘက်ကနေတိုင်းရာချီဝင်နေတဲ့ကုန်ကားတွေလည်းမရှိတော့ပါဘူး။တရုတ်ဘက်ကအကန့်အသတ်တွေထပ်တိုးလာတာဟာမဖြစ်တဲ့ကြောင်းကွန်လုံဟိုပန်ချင်းရွှေရော်နယ်စပ်ကုန်သွယ်ရေးတာဝန်ရှိသူတဦးဖြစ်တဲ့ဒေါ်ဂျူဂျူက VOA ကိုပြောပါတယ်။
ဒီလိုကမဖြစ်သင့်ဘူးထင်တာပဲဒီဟိုးအရင်လွန်ခဲ့တဲ့တစ်နှစ်နီးပါးပါပဲသူကုန်တယ်မှုကုန်တယ်တဲ့အချိန်မှာလဲကိုရီးယားဓာတ်ရိုက်သွားတာမဟုတ်တာအဲ့ဒီကားဆရာတွေကိုအဲ့ဒီချိန်ပြီးမှဟိုဘက်ဒီဘက်ကိုဖိမကူအောင်ဆိုပြီးတော့မှအဲ့လိုပဲသွားလာနေတာပါတစ်နှစ်တော့ရှိပြီဆိုတဲ့ကိစ္စအခုကျမှဖြပြီးတော့မှဟိုတယောက်နဲ့ယောက်တွေ့ပါတယ်ဆိုပြီးပိတ်တာရတော့တပါဝတော့တိတ်မကြသလိုပဲပေါ့
မူဆယ်ရွှေလီနေဆက်ကိတ်ကကုံသွေးရေးဟာလည်းအလားတူကိုဗစ်စီကံသတ်မှတ်ချက်တွေကြောင့်နှစ်နိုင်ငံကုန်စည်စီးဆင်းမှုဟာလုံးဝရပ်တန့်သလောက်ဖြစ်နေပါတယ်။ကုလိုတရုတ်နိုင်ငံနဲ့နေဆက်ကုံသွေးရေးသာမကထိုင်းနိုင်ငံနဲ့နေဆက်ကုံသွေးရေးဘိုင်းမှာလည်းစီကံတင်းကျပ်မှုတွေရှိနေပါတယ်။ထိုင်းစားသောက်ကုံ၅မျိုးဖြစ်တဲ့ချိုးရီကော်ဖီလပတ်ရီနိုစီနိုစိန်ဓာရီကိုမြောက်ရီနေဆက်ကနေတင်သွင်းတာမေလ၁ရက်နေ့ကစပြီးတော့ယာယီပိတ်သွားမယ်လို့စစ်ကောင်စီရဲ့စီးပွားကူးသန်းဝန်ကြီးဌာနကဒီရက်ပိုင်းအတွင်းမှာပဲထုတ်ပြန်ခဲ့ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ရောဂါဖြစ်ပွားသူ4000ကျော်လာပြီးနှစ်နိုင်ငံစလုံးမှာကိုဗစ်ကန့်သတ်ချက်တွေရှိနေတာကြောင့်ပုံမှန်အခြေအနေကိုပြန်မရောက်နိုင်သေးကြောင်းဒေသခံတွေကပြောပါရယ်။မြဝတီခရိုင်ရဲ့လက်ရှိအုပ်ချုပ်ရေးမှူးဦးတေစာအောင်ကတော့မြဝတီနယ်စပ်ကုံသွယ်မှုပမာဏကကျမသွားသေးဘူးလို့ VOA ကိုပြောပါရယ်။ကျွန်တော်တို
့မြဝတီရဲ့ကုံသွယ်မှုတက်ပါဘူးခင်ဗျာ။ကုံသွယ်မှုဒီကရေချင်းကဆိုရင်ကျွန်တော်128ရေကနေတက်တယ်။ဒီလမ်းမှာကကုံသွယ်မှုအတက်လေးခင်ဗျာ။အိတ်ချိုးတက်တာလည်းပါတာပေါ့ခင်ဗျာ။တက်တယ်ကုံသွယ်မှုတက်တယ်ဟုတ်။
အိန္ဒိယမြန်မာနယ်စပ်ကုံသွေးရေးမှာအဓိကကျတဲ့တမူးနဲ့ recorder game တစ်ခုကလည်းကိုဗစ်ရောဂါစဖြစ်ကလေးကပိတ်ထားရတာအခုဆိုရင်တစ်နှစ်လောက်ရှိပါပြီ။အိန္ဒိယမီဇိုရန်ပြည်နယ်ကိုချင်းပြည်နယ်ဖလန်းခရိုင်ဘက်ကနေအများဆုံးတင်ပို့နေတဲ့ကုန်းစည်းကလည်းအိန္ဒိယအာသန်လက်နက်ကိုင်တွေနဲ့မောင်းခိုးရောင်းဝယ်မှုပေါ်မှာမူတည်နေတာပါ။အ
ရင်ကတော့စီးပွားရေးစိတ်ကမကောင်းတော့ဘူးအဓိကကွင်းတီလည်းတဲ့အိန္ဒိယဒီအာသန်ဂိုက်ဆဲတဲ့ကလပ်စပီးသူတို့ပေါ်မှာပဲမူတည်တယ်သူတို့နည်းနည်းချောင်လာပြီးဆိုတော့သွားတယ်ကျက်တယ်ဆိုရင်တော့ဟိုပေါ်အချက်နေတယ်ချက်ကလေးဖမ်းနဲ့ချင်းကြီးလည်းရှိတယ်အဲ့လိုဖြစ်ရှိတာပေါ့နော
်ချင်းပြည်နယ်ဖလန်းခရိုင် recorder အမှတ်1အုပ်ချုပ်ရေးမှူး challenger ပြောတော့တာပါအိန္ဒိယနိုင်ငံမှာတောက်ကြနေက covid debut lunar တရက်ထဲ3,300ကျော်နဲ့စံချိန်တင်ခဲ့ပါတယ်ခုလိုမြန်မာနဲ့အိန္ဒိယနိုင်ငံတွေမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေပြန်လည်တိုးမြင့်နေသလိုပြည်တွင်းမှာလည်းစစ်အာဏာသိမ်းထားတာကြောင့်နေဆက်ကုံသွေးရေးပေါ်ရိုက်ခတ်မှုတွေရှိနေတာဖြစ်ပါတယ်။နေဆက်ကုံသွေးရေးကိုမြန်မာတနိုင်ငံလုံးနေဆက်ဂိတ်16ခုကနေလုံနေတာဖြစ်ပြီးတော့အကြီးဆုံးနေဆက်ကုံသွေးရေးဖြစ်တဲ့မူဆယ်ကနေပြီးခဲ့တဲ့ဗန်နာနစ်ကအမေရိကန်ဒေါ်လာတန်ပေါင်း3,000ကျော်မြန်မာဘက်ကတင်ပို့နိုင်ခဲ့ပါတယ်ခင်ဗျာ
။နေဆက်ကုံသွေးရေးပေါ်ထိခိုက်လာစေတဲ့ကိုဗစ်ကပ်ရောဂါနဲ့ပတ်သက်ပြီးတော့ကိုရနိုင်ကတင်ပြပေးသွားပြီးတဲ့နောက်မှာအခြေခံစာဝင်းနေပေါ်မှာထိခိုက်လာနေတဲ့နိုင်ငံရေးကိရက်တွေအကြောင်းကိုကြားကြမှာပါ။အာဏာသိမ်းမှုအကျိုးဆက်အနေနဲ့စီးပွားရေးထိခိုက်မှုကိရက်ကပြင်းထန်လာနိုင်တယ်လို့စီးပွားရေးလိလာသူတွေကသုံးသပ်မှုတွေရှိနေတယ်လို့အာဏာသိမ်းမှုတွေအပြီးစေအုပ်ချုပ်ရေးကောင်စီရဲ့ကန့်သတ်မှုတွေနဲ့အာဏာသိမ်းမှုကိုဆန့်ကျင်လှုပ်ရှားမှုတွေကြောင့်ပါအခြေခံလူဒန်းစားတွေမှာစီးပွားရေးထိခိုက်မှုတွေမြင့်မားလာတာနဲ့ပတ်သက်လို့ VOA သတင်းတောက်မက်ခင်ပြူထွေးကတင်ပြပေးထားပါဗျာ။
ဖေဖော်ဝါရီလ၁ရက်နေ့ကစလို့စစ်တပ်ကအာဏာသိမ်းထားတဲ့အကျိုးဆက်ကြောင့်စီးပွားရေးအပေါ်တက်ရောက်နေတာမှာဒေါ်လာဈေးရွှေဈေးနဲ့ဆက်သုံးစီဈေးတွေမြင့်တက်လာခဲ့ပါတယ်။ဆက်သုံးစီဈေးဆိုရင်အာဏာမသိမ်းခင်ကထက်တလီတာကိုပြန်မြချက်300ဝန်းကျင်ထိဈေးတက်ခဲ့တာပါ။ရွှေဈေးကလည်းတစ်ချက်သားကိုချက်2သိန်းခွဲဝန်းကျင်လောက်အထိတက်နေပါပြီ။အခြေခံစားတောက်ကုန်တွေရဲ့ဈေးကတော့တိတိတသာပြောင်းလဲတာမတွေ့ရသေးပါဘူး။ ဒါပေမဲ့ကိုပိုင်စီးပွားရေးလုပ်ငန်းအတော်များများအယားဝယ်အေးနေတဲ့အတွက်လုပ်ငန်းတွေကတော့ထိုင်းနေပါတယ်။ဆေးဥချိုရီထုတ်ပြန်ထားတဲ့မြို့နယ်တစ်ခုဖြစ်တဲ့လှိုင်သာယာမြို့နယ်ကစီးဆိုင်ပိုင်ရှင်တယောက်ကသူ့ရဲ့အခက်အခဲကိုအခုလိုပြောပြပါဗျာ။
အနာဒိန်ဒီဝါရိုက်ကတော့ကိုဗစ်ရဲ့ပုံပြတူတယ်ဆွာရိုက်ကတဲ့တော့ဟောင်းလေဒီလိုပေါ့နော်ဟိုကျွန်တော်တို့မာရှယ်လောထုတ်တာဆိုလို့ကျွန်တော်ဒီမှာဆိုရင်မနက်9နာရီနဲ့ည9နာရီလောက်ပဲရောင်းဝယ်ဖောက်ကသွားလာလို့ရတော့အဲ့ဒါမျိုးကြောင့်လေသူအသွားလာနည်းနည်းကျဲသွားတယ်ဟာပေါ့ချက်ယုံနေပိတ်တဲ့အပိုင်းကလည်းကိုပါလည်းမရှိတော့ဝင်ဝင်လေးလည်းနေသွားတယ်တချို့လည်းဒီအာနာတင်းတဲ့တကြောင်လေအလုတ်ကန်ကြီးဟိုအဆင်မပြေတော့ဘူးပေါ့နော်သူချက်ယုံနေပိတ်တဲ့အပိုင်းဒီပိုင်းနဲ့ဆိုအလုတ်ကန်ကြီးအဆင်မပြေတော့အလုံးဝင်ဝင်နေတော့အကြောင်းဝယ်ဒီမှာလည်းဟိုအခြေခံစားသုံးတဲ့လူကြီးဝင်ဝင်နေတော့အကြောင်းဝယ်သမားတွေလည်းအကြောင်းဝယ်နေသွားတော့
ရန်ကုန်မြို့တွေကစာအုပ်ထုတ်လို့ရောင်းဝယ်ရေးလုပ်ငန်းလုပ်နေသူတယောက်ကလည်းဆရာနာသိမ့်ပြီးကလေးကဝင်ငွေလုံးဝမရှိတဲ့အခြေအနေကိုပြောပြပါဗျာကျွန်
တော်ကပြည့်ရတဲ့အခြေပဲဆိုတော့ဒီနေ့ကတော့ကျွန်တော်တို့ကဟို0ပဲပေါ့နော်ဒီနေ့ကဟိုကျိုးကျိုးပါကျွန်တော်တို့ဥပဒေရောက်ရတယ်ဆိုတော့အခုဒီဝယ်လာတဲ့အဲလိုမှာကျွန်တော်တို့ကဟို0ပဲရောင်းရတယ်အဲဟိုတော့ကျွန်တော်တို့မတူတာပေါ့မတူတာကပြည့်ရတဲ့ဆက်ကတော့ကျွန်တော်ကကိုဗစ်ဖြစ်တော့လည်းကျွန်တော်တို့ပုံမှန်အနေမှာကျွန်တော်တို့တစ်ချက်ပြေးကြအောင်ဒီမှာကျွန်တော်ဒီရလာကတော့ပြောရဲချက်တာတင်းမှုစားတဲ့အခြေအနေစားတော့အခုဖြစ်တော့တော့ဘောဝါဒီဆိုင်ကတော့ထွက်လာတော့စားလို့လည်းမထွက်တော့ကျွန်တော်ပုံမှန်တွေရတာလည်းပုံဆက်ကူကြိုင်ကျွန်တော်ပြတ်ထားတယ်စားလို့ချက်ပြေးတယ်လည်းကျွန်တော်ပြတ်ထားတယ်စားလို့တိုင်းစားကြရည်ရထားကြီးကလာလဲစားစားလို့ဝယ်နေတယ်ရှင်တော့เนาะအဲ့လိုဒီခါမျိုးကျွန်တော်ဆရာနာတဲ့ပုံမှာကျုံတွေ့နေရတာပေါ့
အနာသိငယ်ပြီးတဲ့နောက်စစ်ကောင်စီကအင်တာနက်ဆက်သွယ်မှုတွေကိုတင်းတင်းကြပ်ကြပ်ကန့်သတ်ထားပါတယ်။အထူးသဖြင့်လက်ကင်ဖုန်းတွေကနေအင်တာနက်ဆက်သွယ်လို့မရအောင်လုပ်ခဲ့တာကြောင့်အွန်လိုင်းပေါ်ကနေရောင်းဝယ်ဖောင်ကားကြတဲ့အသေးစားအလက်စားစီးပွားရေးလုပ်ငန်းတွေအတော်များများရပ်နားလိုက်ရတာတွေရှိနေတယ်လို့အွန်လိုင်းကနေအစားအသောက်ပို့ဆောင်ပေးနေတဲ့လူတွေမှလည်းဝင်ငွေထိခိုက်လာရပါတယ
်။ရှင်းပြောရရင်ကျွန်တော်တို့ delivery သမားတွေတော့နည်းနည်းတော့ထိခိုက်မှုပြပါဘူး။ကျွန်တော်ကတနေ့လုံးမှာတနေ့စားရတာဆိုတော့လေဆိုတော့အင်တာနက်မရှိဘူးဆိုတော့အင်တာနက်မရှိရင်တော့ပိုကောင်းတာပေါ့ဗျအင်တာနက်မရှိတော့နည်းနည်းတော့ wifi လေး wifi နေရာလိုက်ရှာလိုက်ပြီးတော့ line wifi နေရာဖွင့်မှာနဲ့ line ဖွင့်ပြီးတော့ပြန်ပြီးဟိုကလှုပ်ရတာနဲ့ဒါလှုပ်ရတယ်နည်းနည်းတော့ရှုပ်တာပေါ့ဗျ wifi လေးနဲ့ဆိုတော့အရင်တော့ထက်တော့ငွေလေဘက်မှုတော့မရဘူးပေါ့ပွန်နေတာပေါ့ဗျဘယ်လိုများဟိုအင်တာနက် line ရတော့ပုံမှန်ဆွဲနေကြဆိုရင်ဗျတလောက်ဟိုတစ်ပတ်ကိုအနေဆုံးမရဘူးဆိုတသိန်းကျော်လောက်ရတယ်လေအခုကျတော့တကယ်နင်းဟိုအခု wifi နင်းနဲ့တခြားလုံးမယ်ဆိုရင်တော့မှတပတ်ကိုအနေဆုံးမရဘူးဆိုရင်ဟိုကပဲပြင်ရ5000လောက်ပဲပြင်ရအဲ့လောက်တော့ပဲရ
အခုလိုအခြေအနေမှာစီးပွားရေးကမရေမရာဖြစ်နေပြီးထိခိုက်မှုကြီးမားနိုင်တယ်လို့စီးပွားရေးလေ့လာသူတယောက်ကသုံးသပ်ပါတယ
်ဟုတ်ပြီပြောကြပါမလဲဘယ်လောက်ထိအလုပ်လုပ်လို့မရဖြစ်မလဲဆိုတာကိုပဲအခြေအနေတွေမှန်းဆလို့မရဘူးဖြစ်တယ်စီးပွားရေးပြေဆုံးမှုအလားလာလေးပေါ့နော်အဲ့ဒါလည်းပတ်သက်လို့ဆိုရင်ညာကြီးလည်းရှိတယ်ဟိုကျိုးတဲ့လမ်းလျှောက်လို့အခြေအနေရှိတော့ကအင်းပက်ကတော့ဟိုဖြစ်မယ်ဘလောက်ကြီးမလဲဘလောက်ထိဆိုးဆိုးဟွာဖြစ်မလဲရောက်တာကတစ်ဆင့်ဆင့်နော်ခြေဝါးရေးလောကတစ်ခုလုံးကနော်လူဒီလူလူအောက်ခြေတိပေါ့နော်ဘလောက်ထိရိုက်ခတ်သွားမလဲဆိုတာဟိုအတိုင်းတာပဲဟိုဟာစဉ်းစားကြရှိဒီကြောက်တော့ထိခိုက်မယ်ဟိုကြာဆင်းမယ်ဟိုကုသားပြဖြေရှာလို့မတွေ့ဘူးလေဟိုဆရာနာတိတ်လိုက်တဲ့အချိန်ကနေစပြီးတော့ဆောက်ထိခိုက်သွားပြီ
ပြီးခဲ့တဲ့မတ်လ26ရက်နေ့ကထုတ်ပြန်တဲ့ကမ္ဘာပံရဲ့စီးပွားရေးအစဉ်ခန်းစာအရဆရာနာတိမ်မှုကြောင့်မြမစီးပွားရေးကျဆင်းမှုဟာ10ရာခိုင်နှုန်းအထိရှိနေပြီးနှစ်ပေါင်း30ကျော်အတွင်းအကြီးမားဆုံးကျဆင်းမှုဖြစ်လာနိုင်တယ်လို့ဖော်ပြထားပါတယ်။ဒါဟာနိုင်ငံတွင်းရင်းနှီးမြှုပ်နှံမှုနဲ့ဝင်ငွေတွေအပေါ်အခြေခံတွက်ချက်တာဖြစ်ပြီးစနပြပွဲတွေကိုအကြမ်းဖက်နှိမ်နှင်းတာကြောင့်မြမစီးပွားရေးကိုအကြီးကျယ်ထိခိုက်နိုင်တာကိုလည်းဖော်ပြထားတာပါ။ရွှေ့ပြောင်းသွားလာတာကိုကန့်သတ်ကြဗန်လုပ်ငန်းကုန်စည်ထောက်ပံ့ပို့ဆောင်ရေးနဲ့အင်တာနက်ဝန်ဆောင်မှုတွေအပါအဝင်အများပြည်သူဆိုင်ရာဝန်ဆောင်မှုတွေပြတ်တောက်တာကစီးပွားရေးအပေါ်တက်ရောက်မှုကြီးနိုင်တယ်လို့ကမ္ဘာပံကသုံးသပ်ခန့်မှန်းထားပါရဲ့ရှင်
။အာဏာသိမ်းယူမှုအကျိုးဆက်တွေကြောင့်အခြေခံစာဝတ်နေရေးကိုထိခိုက်လာနေတဲ့အကြောင်းကိုမက်ခင်မြူတွေကတင်ပြပေးတာပါ။ဆက်လက်ပြီးတော့ကချင်ပြည်နယ်စစ်ရှောင်စခန်းတစ်ခုမှာပိတ်မိနေတဲ့ဒုက္ခသည်တွေအကြောင်းကိုနားဆင်ကြရမှာပါ။ကချင်ပြည်နယ်အင်ဂျင်ယာမြို့နယ်ဘွန်ရာရန်စစ်ရှောင်စခန်းမှာစစ်ပြေဒုက္ခသည်900ကျော်ဟာလက်ရှိအချိန်ထိနေရရင်မပြောင်းနိုင်ပဲစားနပ်ရိက္ခာနဲ့ဆေးဝါးတွေလိုအပ်နေပါတယ်လောလောဆယ်မှာမိုးရွာတွေကိုရောလာတော့မှဖြစ်တာကြောင့်တက်ကြီးဝဲအိုတွေနဲ့ကလေးငယ်တွေအတွက်စိုးရိမ်နေရတယ်လို့ကုညီရေးဆောင်ရွက်နေသူတွေကပြောပါတယ်ဒီသတင်းကိုတော့ကိုကျော်ကျော်သိန်းကပြောပြပေးပါပ
ါကချင်ပြည်နယ်ထဲမှာပြီးခဲ့တဲ့မတ်လ15ရက်နေ့ကတပ်မတော်နဲ့ KIA ကချင်လက်နက်ကင်တပ်တွေကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်အနည်းဆုံးကြေးရွာ6ရွာလောက်ကဒေသခံတွေဘွမ်ရာယန်စစ်ရှောက်စခန်းကိုရောက်ရှိခိုးလုံနေကြတာပါ တင်းဆောင်နေတာတလားကျော်ကြာမြင့်လာချိန်မှာတော့ရေခါနဲ့စီဝါအခက်ခဲတွေတွေ့ကြုံနေရတဲ့အကြောင်းကုညီကယ်ဆယ်ရေးဆောင်ရွက်နေသူတူက VOA ကိုပြောပါတယ်
။ကွန်ဗန်ယန်ဖြစ်ဆောင်ထားဟုတ်တယ်။ဝင်းထော်စုဦးရေကျတော့130စုတော့လူဦးရေကျတော့900နဲ့59ယောက်ရှိတယ်။အဓိကအခက်ခဲကျတော့ဒီဆန်စီစားပေါ့နော်ဒီခါပေါ့ဒီလိုဆိုရင်ဒီလေတင်ရဲ့ဒီစစ်တီးရေဦးပေါ့နော်အဲ့ဒီမျိုးပါတယ်။ကျွန်မရဲ့ပိုင်းကဆိုရင်လည်းကျွန်တော်တို့ဆေးဝါးမရှိဘူးပြည်သားဆိုရင် 20 less ဆရာဆရာဝင်လေမရှိတဲ့အချိန်မှာနောက်လာဆိုရင်မိုးစရွာဒီပေါ့မိုးဒီမှာထွက်တဲ့1 show တို့မြတ်ချာတို့နော်ပြည်ဆရာတွေဖြစ်နေတဲ့အချိန်မှာ
ဘွာရန်စခန်းဟာအင်ဂျင်ရံမျိုးနဲ့ -10 လောက်ကွာဝေးပြီးထောက်ပံ့ရေးပစ္စည်းတွေပို့မယ်ဆိုရင်လန်ခီးမှာအစီအစီများတာကြောင့်ပို့ဆောင်ဖို့အခက်အခဲရှိတဲ့နေရာလည်းဖြစ်ပါတယ်လက်ရှိမှာအင်ဂျင်ရံမျိုးနဲ့အတွင်းတိုက်ပွဲတွေညင်နေပြီမြေအချိန်မရွေးစစ်ပြန်ဖြစ်လာနိုင်တာကြောင့်ဒေသခံတွေနေရမပြန်ရဲကြဘူးလို့လည်းပြောပါဗျ။
အခုဒီစစ်ရဲတင်မှမို့လဲနည်းနည်းတော့ဒီပြောတော့ဒီဟုတ်တယ်ဒါမှလက်ဖက်ကစစ်အဖြစ်တော်ဘူးလားဆိုလည်းမဟုတ်ဘူးအဲ့ဒီအချိန်မှာစစ်ဆောင်ခံမှနေနေတဲ့ဒီအကုန်လုံးကကိုယ့်ရဲ့ရဲတော်ကိုပြန်ရမလားမပြန်ရဘူးလားပေါ့နော်အဲ့ဒီမျိုးတေချာမပြောနိုင်တဲ့အချိန်နဲ့ပေါ့
ပြီးခဲ့တဲ့လပိုင်းကတော့ကချင်နှချင်းခရိယံအဖွဲ့ချုပ် KBC ကအင်ဂျင်ရံမျိုးနဲ့အတွင်းကစစ်ဘေးဒုက္ခသည်တွေကိုအကူအညီတချို့ပေးခဲ့ပါတယ်။လက်ရှိမြန်မာပြည်ရဲ့နိုင်ငံရေးအခြေအနေအရ NGO နိုင်ငံတကာအဖွဲ့တွေအနေနဲ့အကူအညီပေးဖို့အခက်အခဲဖြစ်နေတာကြောင့်လူမှုအသင်းအဖွဲ့တွေကအဓိကကူညီနိုင်ရင်အကောင်းဆုံးဖြစ်တယ်လို့ KBC ဥက္ကဋ္ဌဒေါက်တာကလတ်ဆမ်ဆွန်ကပြောပါတယ်
။ဒီကျွန်တော်တို့ UND INGO အဖွဲ့ရှိတဲ့ top up မှုတွေကတော့နည်းနည်းကြန့်ကြာနေရပေါ့။ဘာကြောင့်လဲဆိုတော့ဘာဆက်လို့ရမှာမသိဘူးဖြစ်နေတယ်။တော်လို့စစ်တဲ့ကျွန်တော်အချင်းချင်းနေပဲအဲ့မှာဆိုစာရေးတော့ရေးအတွက်ဟိုတပတ်တန်နှစ်ပတ်တန်ပေါ့အဲ့လိုဖွန်ဖွန်ဘူးမှုလောက်ပဲရနိုင်မယ်ရှင်က
မိဂရလာတိုက်ပွဲဖြစ်ပွားချိန်မှာအင်ဂျန်ခမြစ်မြောက်ဘက်ပိုင်းကြေးရွာတွေဘော်ရယန်စခန်းကိုတင်းဆောင်ခဲ့ကြတာဖြစ်ပြီးမြစ်တောင်ဘက်ပိုင်းကြေးရွာတွေကတော့မြစ်ဆုံအနီးတန်ဖရဲရွာနဲ့မြကြီးနားမျိုးတွေကိုတင်းဆောင်ခဲ့ကြတာပါအင်ဂျန်ခမြစ်တောင်ဘက်ပိုင်းဂွေထော်တန်ပေါင်ရန်ပစီစုစနီတူရန်နဲ့ဘွမ်းနေရန်ရွာတွေဘက်တင်းဆောင်သူတွေဟာမြကြီးနားမြို့ပလနာရွာဆစ်ဆောင်စခန်းမှာအနည်းဆုံးလူ400လောက်ခိုးလုံနေကြတာပါတိုက်ပွဲမဖြစ်တော့ပေမဲ့သူတို့နေရမပြောင်းနိုင်သေးတဲ့အခြေအနေကိုမြကြီးနားမှာဒိန်းရှောင်နေတဲ့ပြည်တွင်းဒုက္ခသည်တယောက်ကအခုလိုပြောပါတယ
်ဝင်ခဲ့တဲ့ဒီထောင်စခန်းမှာဖြစ်တဲ့နောက်ပိုင်းဆိုတော့ဖြစ်ကြတာတော့မရှိဘူးကြာဒါပေမဲ့ဟိုဘက်ကရောဒီဘက်ကရောခြုံနေတာတော့ကောင်းပါတယ်ခဏတစ်ချို့တော့အဲ့လိုတတိထားပြမှာပဲခြုံနေတာကောင်းတယ်ဆိုမှတက်ဆိုင်ရတာအနာဒီကပေါ်တော့သူကအဲ့လိုကြောကြခင်မှာပဲကျွန်တော်တို့ကတကယ်သူကထဲမှာအေးဆေးကြံနေဖို့လည်းဖြစ်နေတယ်ဖြစ်လာရင်ကမလို့ဘူးကြားထဲမှာပဲညစ်သွားမယ်
တောင်ယာဆိုင်ဖို့ပြင်ဆင်တာနဲ့အိမ်မွေးတရိစံတွေကြည့်ဖို့အတွက်တချို့အမျိုးသားတွေလောက်ပဲသူတို့ရွာတွေကိုခဏပြန်ကြတယ်လို့ပြောပါတယ်ပြီးခဲ့တဲ့အင်္ဂါနေ့အထိတော့ကချင်ပြည်နယ်ကနေရာအတော်များများမှာတပ်မတော်နဲ့ GIA အကြတိုက်ပွဲတွေဖြစ်ပွားနေပြီးလက်ရှိအခြေအနေမှာတိုက်ပွဲတွေဘိုးပြီးပြင်းထန်လာမယ်လို့သုံးသပ်တာတွေလည်းရှိနေပါတယ်ခင်ဗျာ
ကိုကြော်ကြော်သိန်းကတင်ပြပေးသွားတာပါ။တော်ရရှင်နေအခုကြားနေရတာကတော့ VOA American တန်ဖြစ်ပါတယ်။မကြာခင်မှာ Mac Mutual ရဲ့အမျိုးသမီးကန်တော့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုနားဆင်ကြရမှာပါ။ဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာထဲမှာပေါ်ပြနေတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူရင်းအပေါ်အပြတ်တင်ပြပေးခြင်းပါတယ်။မြန်မာစစ်ဘုတ်ချုပ်တွေကဘာကြောင့်များအင်ဒိုနီးရှားဒီမိုကရေစီအပြောင်းလဲကနေသင်ကန်းစာမယူခြင်းပဲထိုင်းဘက်ကိုရိနေတယ်လဲဆိုတာကိုဒီဆောင်မမှာကြားကြရမှာပါ။ကျွန်တော်အောင်မြတ်သူကပဲတင်ပြပေးတာပါတယ်။ဆရာနာသိမ်းယူလိုက်မှုကမြန်မာကိုအင်ဒိုနီးရှားသွားခဲ့တဲ့လမ်းကြောင်းနဲ့လွဲဖယ်သွားစေတယ်ဆိုတဲ့ခေါင်းစဉ်နဲ့ The Diplomat သတင်း online မှာပေါ်ပြထားတဲ့ Richard Bosack ရဲ့ဆောင်းပါးကိုတင်ပြပေးခြင်းပါတယ်။1998ဆူဝါတိုပြုတ်ကျသွားပြီးတဲ့နောက်အင်ဒိုနီးရှားစစ်တပ်ဟာနိုင်ငံရေးမှာပေါ်ပေါ်တင်တင်နေရာမယူဘဲနေပြသွားပြီးမြန်မာစစ်တပ်ကတော့လိုက်မလုခဲ့ပါဘူး။မြန်မာဗိုလ်ချုပ်တွေဟာအင်ဒိုနီးရှားနိုင်ငံရဲ့ဒီမိုကရေစီပြုရင်ပြောင်းလဲရေးသင်ခန်းစာတွေထက်ကိုထိုင်းနိုင်ငံရဲ့နိုင်ငံရေးစံပုံစံကိုပို့ပြီးတော့တိမ်းညွတ်တယ်လို့ဆောင်းပါးကဆိုပါတယ်။မြန်မာဆရာနာသိမ်းယူမှုနဲ့ပတ်သက်ပြီးအင်ဒိုနီးရှားနဲ့ထိုင်းတို့ရဲ့မတူညီတဲ့တုံ့ပြန်မှုတွေကိုဖော်ပြထားရမှာတော့မြန်မာပြည်ဟာဆရာနာသိမ်းပြီး6ပတ်အကြာမတ်လထဲမှာအင်ဒိုနီးရှားကဒီမိုကရေစီကိုချီတက်တဲ့သူတို့ရဲ့ professional စစ်တပ်အတွေ့အကြုံကိုလာရောက်လည်လာဖို့အင်ဒိုဗိုလ်ချုပ်တွေရဲ့စိတ်လွတ်လပ်ရာဖိတ်ကြားမှုကိုညှင်းပယ်ကြတယ်လို့ဆိုပါတယ်။အာနာရှင်ကနေဒီမိုကရေစီကိုသွားတဲ့အခုပြောင်းသင်ကန်းစာတွေကိုမြန်မာဗိုလ်ချုပ်တွေကလည်လာလို့စိတ်မရှိဘူးလို့ဆောင်းပါးမှာဖော်ပြထားပါတယ်။မြန်မာဗိုလ်ချုပ်တွေဟာအင်ဒိုသင်ကန်းစာကိုမယူဘဲဒီမိုကရေစီအတုလို့ပြောဆိုနေကြတဲ့ထိုင်းနိုင်ငံရဲ့ပုံစံကိုတော့သွားပြီးတော့အတူယူဖို့လုပ်နေတယ်လို့ဆိုပါရယ်အာနာသိမ့်ယူပြီးဆယ်ရက်အကြာမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာထိုင်းနိုင်ငံကဗိုလ်ချုပ်ကြီးကနေအသွင်ပြောင်းထားတဲ့ ဝန်ကြီးချုပ်ပရယုတ်ချန်ဦးချာတန်မြန်မာဒီမိုကရေစီကိုထောက်ခံဖို့အကူအညီတောင်းခံခဲ့တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။ထိုင်းနိုင်ငံဟာမြန်မာအာဏာသိမ်းယူမှုကိုအာဆီယံရဲ့ပြည်တွင်းရေးဝင်မဆွေရေးမှုအတိုင်းဘာမှမပြောဘဲနေခဲ့ပေမဲ့အင်ဒိုနီးရှားနိုင်ငံကတော့မြန်မာစစ်တပ်ရဲ့အာဏာသိမ်းယူမှုနဲ့ရက်စက်တဲ့ဖြိုခွင်းမှုတွေကိုအခိုင်အမာဝေဖန်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင်အင်ဒိုနီးရှားဟာဒေါ်အောင်ဆန်းစုကြည်နဲ့ဖမ်းဆီးခံထားသူတွေကိုလွှတ်ပေးဖို့မြန်မာစစ်တပ်ထံတောင်းဆိုတာမျိုးရှိပြီးထိုင်းနိုင်ငံကတော့နေပြည်တော်မှာပြုလုပ်တဲ့တပ်မတော်နေအခမ်းအနားကိုတွားရောက်ခဲ့တယ်လို့ဆိုပါတယ်။မြန်မာစစ်ဗိုလ်ချုပ်တွေဟာအာနာရှင်ဆူဝါတိုနှောင်းပိုင်း1998မတိုင်မီကအင်ဒိုနီးရှားပြည်ပြင်ပြောင်းလဲရေးရဲ့ဒစိမ့်ဒေသကိုသာစိတ်ဝင်စားခဲ့တယ်လို့ဖော်ပြထားပါတယ်။ဆူဝါတိုနှောင်းပိုင်းပြည်ပြင်ပြောင်းလဲရေးမှာအင်ဒိုနီးရှားစစ်တပ်ကနိုင်ငံရေးမှာပါဝင်မှုကိုတဖြည်းဖြည်းလျှော့ချသွားပေမဲ့လည်းမြန်မာကတော့ဂျာကန်ပါတီတစ်ခုကိုအသုံးပြုပြီးတဝက်တစ်ပြက်သာပုံတူကူးခဲ့တယ်လို့ဆောင်းပါးကဆိုပါတယ်။မြန်မာနဲ့အင်ဒိုနီးရှားဟာအသွင်တူနီးစပ်ခဲ့တဲ့နှစ်ကာလတချို့ရှိခဲ့တာမို့မြန်မာဗိုလ်ချုပ်တွေအနေနဲ့နှိုင်းယှဉ်မှုမရှိရင်ကိုကုတ်ကူတာအကောင်းဆုံးလို့မှတ်ယူနေမှာဖြစ်ပြီးမတိုးတက်နိုင်ဘူးလို့အင်ဒိုနီးရှားဗိုလ်ချုပ်ဟောင်းဝစ်ဂျိုဂျိုရဲ့မှတ်ချက်ကိုကိုးကားပြီးတော့လည်းဆောင်းပါးမှာဖော်ပြထားပါတယ်။အပြည့်စုံကတော့ www.thediplomat.com မှာဖတ်ရှုနိုင်ကြပါရခင်ဗျာ။
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabamis ဖြစ်ပါတယ် VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်အခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်နားဆင်ရမှာဖြစ်ပါတယ်အရင်ဦးဆုံးမက်ကင်ပျူတိုရဲ့အမျိုးသမီးကဏ္ဍကိုကြားကြမှာဖြစ်ပါတယ်ရက်သားဆိုးဝါးကိုဖယ်ရှားပြီးအာဏာသိမ်းယူထားတဲ့မြန်မာစစ်တပ်ရဲ့လူမဆန်တဲ့ဖမ်းဆီးတပ်ဖြတ်မှုတွေအပြင်တိုင်းသားနယ်မြေတွေမှာထိုးစစ်ဆင်တိုက်ခတ်နေတာကြောင့်ပြည်သူလူထုတွေဆင်းရဲဒုက္ခပိုကြီးလာပြီးတော့လူသားချင်းစာနာထောက်ပံ့မှုအကူအညီတွေအရေးကြီးလိုအပ်နေတယ်လို့မကြခင်ကပဲဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ BNR ဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနဒုဝန်ကြီးနော်ထူဖော့ကပြောပါတယ်အမျိုးသားညီညွတ်ရေးအစိုးရဒုဝန်ကြီးတူဖြစ်တဲ့နော်ထူဖော့ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်မြူတွေကတင်ဆက်ပေးထားပါတယ်
There's a path we must choose sometime. Gotta stand up and fight sometime.
ကိုဒီအမျိုးသားညီညွတ်ရေးအစိုးရတင်ရက်ကိုပြီးခဲ့တဲ့16ရက်နေ့ကပဲဒါဖွဲ့စည်းလိုက်တာပေါ့နော်ဆိုတော့ဒီအထဲမှာလူသားချင်းစာနာထောက်ထားရေးနဲ့ BN ရဲ့ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနမှာဒုဝန်ကြီးနေရာကိုခန့်အပ်ခံရတယ်ဆိုတော့ဟိုကိုကိုတိုင်းကဒါလူငယ်တိုင်းရင်းသားအမျိုးသမီးတယောက်ဖြစ်တဲ့အခါကျတော့အခုလိုတာဝန်ပေးအပ်ခံရတဲ့အပေါ်မှာဘယ်လိုခံစားရသလဲဒီလိုဝန်ကြီးနေရာခန့်အပ်ခံရတဲ့အပေါ်မှာရောဘယ်လိုခံယူထားပါသလဲအဲ့ဒါအရင်ဆုံးပြောပြပေးပါလား
ဟုတ်ကဲ့ပါအခုလိုနိုင်ငံအတွက်ရေးချတဲ့အချိန်မှာဒီလူသားချင်းစာနာထောက်ထားရေးနဲ့ BNJ စီမံခန့်ခွဲရေးဝန်ကြီးဌာနမှတာဝန်ပေးခံရတဲ့အတွက်ကျွန်မအနေနဲ့အများကြီးဝမ်းမြောက်ကြုံယူမိပါတယ်။အခုချိန်မှာဒီစစ်ကောင်စီရဲ့လူ့ပြည်မှာလူသားမဆန်တဲ့ဖန်ဆင်းမှုတွေ၊တပ်ဖြတ်မှုတွေပြီးတော့မှဒီတိုင်းရင်းသားနေနေတွေမှာထိုးစစ်ဆင်တပ်ဖြတ်မှုတွေကြောင့်ဒီပြည်သူလူထုတွေအများကြီးကဒုက္ခရောက်ကြရတယ်။ဒီပြည်သူလူထုတွေကဒီလူသားချင်းဆိုင်ရာကူညီထောက်ပံ့မှုတွေအများကြီးလိုအပ်တယ်ပေါ့နော်။ဒီလိုရေးချစ်တဲ့ကာလမှာတကယ်အထူးလိုအပ်နေတဲ့အကူအညီတွေကိုပေးဖို့ဒီကျမတို့ဝန်ကြီးဌာနကနေဆောင်ရွက်ရမှာဖြစ်တာပေါ့နော်။ဒ
ဒီဝန်ကြီးဌာနမှာတာဝန်ပေးခံရတဲ့အတွက်ကျွန်မအနေနဲ့အများကြီးအလုပ်လုပ်ဖို့အတွက်ဟိုကျွန်မဟိုကအစီအစဉ်ရှိတယ်ခွန်အားလည်းရှိတယ်အခုလိုနိုင်ငံအတွက်အရေးကြီးတဲ့အချိန်မှာဒီလိုအရေးကြီးတဲ့ဌာနမှာတာဝန်ပေးခံရတဲ့အတွက်ကျွန်မအနေနဲ့အများကြီးဝန်ပံခံယူမိပါတယ်ဟုတ်ကဲ့ပါဆိုတော့အခုလိုဒီလူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနမ
ကျွန်တော်တို့ကဘုံကြီးဌာနအနေနဲ့ကဏ္ဍတွေခွဲပြီးတော့မှလူသားချင်းဆိုင်ရာလိုအပ်နေတဲ့အကူအညီတွေကိုပေးဖို့ပြင်ဆင်ထားတာရှိပါတယ်။အဲဒီကဏ္ဍလိုက်ဆိုတဲ့နေရာမှာပြည်တွင်းစစ်ဘေးရှောင်တဲ့ဒုက္ခသည်တွေရှိမယ်။ အဲ့လိုလှုပ်ဆောင်တဲ့နေရာမှာလည်းကျမတို့အနေနဲ့ကတော့ဒီနိုင်ငံတကာဆီယုံလှုပ်ဆောင်ရေးတွေလုပ်မယ်ပေါ့နော်။ UN အဖွဲ့အစည်းပါဝင်မြန်မာနိုင်ငံကိုအကူအညီပေးနေတဲ့သက်ဆိုင်ရာအစိုးရအဖွဲ့တွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့တွေ့ပြီးတော့မှသူတို့အနေနဲ့စစ်ကောင်စီအုပ်စုကိုအတိအမှတ်မပြုဖို့နဲ့မိတိမိနဲ့မှပူးပေါင်းပါဝင်မှုမလုပ်ဖို့ကိုတောင်းဆိုမယ်။ဆီယုံလှုပ်
ဆိုရလို့ရှိတယ်အဲ့ဒီပေးပြီးသားဆိုရတွေကလည်းပြီးတော့မှာဆက်ပေးဖို့နဲ့မပေးရတဲ့ဆိုရတွေကိုလည်းဆက်ပေးဖို့အတွက်ဆက်လက်တိုက်တွန်းသွားဖို့ရှိတယ်ပေါ့နော်အခုဆိုလို့ရှိရင်ဒါကျမတို့ကြားတာပေါ့နော်ပြီးခဲ့တဲ့ဆက်ခုနှစ်ရည်ရဆိုလို့ရှိရင်လည်းမြို့သားညီညွတ်ရေးအစိုးရအဖွဲ့ဝန်ကြီးတွေပြမအောင်စုံစည်းဝေးခေါ်ကြတယ်လို့ကျမတို့ကြားတယ်နောက်တချို့ဝန်ကြီးဌာနတွေဆိုလို့ရ ဌာနအနေနဲ့ရောဆွေးနွေးမှုတွေလုပ်ငန်းစဉ်တွေစတင်နေပါပြီလားရှင
်ဟုတ်ကဲ့စတင်နေပါပြီကျွန်မတို့ဟိုရေတိုးရေရှည်လုပ်ငန်းစီစဉ်တွေရေးဆွဲပြီးတော့မှအခုဆိုလို့ရှိရင်ဒီလတွင်လုံဆောင်ရမယ့်အရာတွေ၃လတွင်လုံဆောင်ရမယ့်အရာတွေ၆လတွင်လုံဆောင်ရမယ့်အရာတွေကိုအားလုံးဟိုရေးဆွဲချထားပြီးပါပြီဥပမာဆိုလို့ရှိရင်ဒီဒီလအတွင်းမှာဆိုလို့ရှိရင်ကျွန်မတို့အပြီးလုံဆောင်ရမယ့်အချက်တွေရှိတယ်အဲ့ဒီထဲမှာဒီတက်ဆိုင်ရာနိုင်ငံလိုက်အကူအညီပေးနေတဲ့အစိုးရအဖွဲ့တွေနဲ့ဆက်တိုက်တွေ့ဖို့ရှိတယ်ပြီးတော့မှအတိုင်းရင်းသားဒေသအစီအစဉ်မှာလူသားချင်းစာနာအကူအညီပေးနေတဲ့ CBO CSO တွေနဲ့လည်းဆက်တိုက်တွေ့ဖို့ရှိတယ်ပြီးတော့မှလက်တလောအကူအညီတွေလိုအပ်နေတဲ့ CDM လုပ်တဲ့လူတွေရောစစ်ပေးဆောင်တွေကိုဟိုတွေ့ကိုအတွေ့ရောညီလာရရှာပြီးတော့မှအကူအညီဖို့အတွက်အစီအစဉ်တွေရှိပါတယ်ရေရှင်မှာဆိုလို့ရှိရင်တော့ကျမတို့ကအကူအညီလိုအပ်နေတဲ့လူထုတွေအနေနဲ့ဒီလူသားချင်းဆိုင်ရာလုံခြုံမှုပေါ့နော်ဒီ human security ကိုပြေဝရရှိဖို့အတွက်အစီအစဉ်တွေလုပ်ငန်းစဉ်တွေကိုချပြီးတော့မှအကောင့်ထည့်သွားဖို့ရှိပါတယ
်ဟိုအခုချိန်မှာကစစ်တပ်ကအာဏာသိမ်းထားပြီးတော့ဒါဇာနာပြနေတဲ့သူတွေကိုပြစ်ခတ်တပြတ်တာနှိပ်စက်ညှဉ်းပန်းဖမ်းဆီးတာတွေလည်းရှိနေတယ်ဒီစစ်တပ်ကိုဆန့်ကျင်တဲ့လှုပ်ရှားမှုမှန်သမျှကိုနှိပ်ကွပ်တာတွေရှိနေတဲ့အခါကျတော့အခုလိုမျိုးဒီလက်ရှိကြုံနေရတဲ့ဒီစစ်အာဏာသိမ်းထားတဲ့အခင်းချင်းပေါ့နော်ဒီအခြေအနေအောက်မှာအခုလိုကဒီတာဝန်ကိုထမ်းဆောင်ရတာအခါကျတော့ဒီအကန့်အသတ်အကြာစီတွေအခက်ခဲစိန်ခေါ်မှုတွေရောဘာတွေများရှိနိုင်မလဲ
အခက်ခဲစိန်ခေါ်မှုတွေကတော့အများကြီးရှိပါတယ်စိန်ခေါ်မှုတွေရှိမယ်ဥပမာအဖြစ်ဒုက္ခသည်တွေစစ်ပေးဆောင်တွေကိုအကူအညီပေးဖို့အတွက်ဒီနေဆက်ကိုဖျက်ကျော်ပြီးသားလူတွေကတက်ဆိုင်ရာနိုင်ငံကအစိုးရတွေကတရားဝင်အခွင့်မပြုဘူးဆိုလို့ရှိရင်ကျမတို့ကလိုအပ်နေတဲ့အကူအညီကိုပေးဖို့အတွက်အများကြီးအခက်အခဲရှိပါတယ်အဲ့ဒါတော့ဟိုစိတ်ခေါ်လုပ်ငန်းလက်တွေ့လှုပ်ဆောင်တဲ့နေရာမှာဟိုစိတ်ခေါ်မှုပေါ့နော်ဒီတွင်းမှာဆိုလို့ရှိရင်လည်းဒီ CDM လုပ်နေတဲ့မိသားစုတွေကိုအကူအညီပေးဖို့အတွက်ဒီဟိုစာငွေလွှဲတဲ့ဟိုအခက်အခဲတွေအများကြီးရှိပါတယ်
အဲ့တော့အခက်အခဲရတော့ရှိတယ်ဒါပေမဲ့လက်တွေ့လှုပ်ဆောင်တဲ့နေရာမှာဒီအခက်အခဲတွေကိုဘယ်လိုအကောင်းဆုံးကျော်လွှားပြီးတော့လှုပ်ဆောင်နေတယ်လို့ရောပြောလို့ရပါမလဲရှင
်အခက်အခဲတွေကိုကြတော့ဒီလောက်ကကျမတို့ဒီဟိုဌာနတစ်ခုဟိုတဲ့နဲ့လုံလို့ရတဲ့အလုပ်မျိုးမဟုတ်ဘူးပြီးတော့မှဟိုကဒီ humanitarian assistance နဲ့ပတ်သက်ပြီးတော့မှတိုင်းသားဒေသတွေမှာလေအုပ်ချုပ်ရေးရန်ကြားရှိထားတဲ့တိုင်းသားလက်နက်ကိုင်ဖွဲ့စည်းရှိတဲ့နေရာတွေရှိရပေါ့နော်ဆိုတော့အဲ့ဒီနည်းမျိုးတွေမှာဆိုလို့ရှိရင်ဒီလူသားချင်းဆိုင်ရာအကူအညီကိုထောက်ပံ့နေတဲ့လက်ရှိထောက်ပံ့နေတဲ့အဖွဲ့တွေအများကြီးရှိတယ်ပေါ့နော်အဲ့ဒီမှာ CBO တွေ CSO တွေရှိမယ် NGO INGO တွေရှိမယ်ပေါ့နော်ဆိုတော့သူတို့နဲ့ပူးပေါင်းဆောင်ရွက်ပြီးတော့မှဒီကြုံတွေ့နေရတဲ့အခက်အခဲတွေကိုတူတကွပြင်ဆင်ပြီးတော့မှဘလို့တွေနဲ့ဟိုဟာရတဲ့အနေထားမှာပူပေါင်းပြီးတော့မှလှုပ်ဆောင်ခြင်းအဖြစ်ဒီလူထုတွေစီကိုအကူအညီတစ်ချေရောက်ပေးနိုင်ဖို့အတွက်အကောင်းဆုံးကြိုးစားနေပါတယ်
ဆိုတော့ဒီမှာလေးကျမတခုပေးချင်တာဒီရက်ပိုင်းအတွင်းမှာပဲဒီ MRTV ကနေပြီးတော့မှဒီမြန်မာစစ်တပ်ကနေပြီးတော့ပြင်ညာသွားတာတခုကြားလိုက်ပါတယ်အဲ့ဒါပါလဲဆိုတော့အခုဖွဲ့စည်းလိုက်တဲ့NUG ဟာအစဉ်ပြိုင်အစိုးရတည်းဖြစ်တယ်လို့သူတို့ပြောသွားပါတယ်ဆိုတော့အဲ့လိုသူတို့ပြောသလိုပဲဒါ NUG ကအစဉ်ပြိုင်အစိုးရလားဒီပေါ်မှာဘယ်လိုများတုံ့ပြန်ချင်ပါလဲရှင်
စစ်ကောင်စီအုပ်စုကဘယ်လိုပဲပြောကျမတို့ NUG ကလူပြည်သူလူထုရဲ့ထောက်ခံမှုကိုအပြည့်အဝရရှိထားတဲ့အစိုးရဖြစ်တယ်ကျမတို့လာတဲ့ရင်ဂျီယိုဝေအစိုးရဖြစ်တာကိုလူထုတွေလည်းသိတယ်နိုင်ငံတကာတွေလည်းသိပါတယ်ဒီစစ်ကောင်စီကသူတို့ကသူတို့ဟိုစားအစိုးရလို့အသိမှတ်ပြုတာတကယ်တမ်းကျတော့အဲ့ဒါတော်တော်လေးကိုကြီးစရာကောင်းတဲ့ကိစ္စပေါ့နော်သူတို့ကတိုင်းပြည်ရဲ့အာဏာကိုဟိုလက်နဲ့တုံးပြီးတော့မှမတော်မတရားအရယူထားတယ်ပြီးတော့မှဘယ်သူမှလည်းသူတို့ကိုအသိမှတ်မပြုဘဲနဲ့သူတို့ကသူတို့အစိုးရလို့အသိမှတ်ပြုပြီးတော့မှအစိုးရလို့သူတို့ကသူတို့ခေါ်တာတော့ကျွန်မထင်တယ်အဲ့ဒါအရင်ပဲရှက်စရာကောင်းပါတယ
်ဟုတ်ကဲ့အခုဆိုလို့ရှိရင်ဆွဆွပြောသလိုပဲဒီဖွဲ့စည်းလိုက်တဲ့မြို့သားညီညွတ်ရေးအစိုးရပေါ်မှာဒီမြန်မာပြည်သူတွေကတော့အမတန်ကိုထောက်ခံကြတယ်နိုင်ငံတကာမှာဆိုရင်လည်းသူတို့ထောက်ခံဆန္ဒပြပွဲတွေအများကြီးလုပ်ကြတယ်ပြည်တွင်းမှာလည်းဒီလိုပါပဲအလားတူပါပဲထောက်ခံတယ်ဆိုပြီးဆန္ဒပြပွဲတွေမှာသူတို့စိုင်းပုတ်တွေကင်ပြီးလုပ်ကြတယ်အများကြီးရှိတယ်ဆိုတော့ဒီကြားကာလအခုလိုဖွဲ့စည်းလိုက်တဲ့ညီညွတ်တဲ့အစိုးရပေါ်မှာထောက်ခံအားပေးနေတဲ့ပြည်သူတွေကိုရောတစုံတရာပါပြောနိုင်မလဲခုချိန်
ကျမကလေစကူတိုင်းကဒီဆီယနာရှင်အောက်မှာဟိုကြီးပြင်းလာတဲ့တိုင်းသားဒေသမှာမွေးဖွားလာတဲ့လူတယောက်ဖြစ်တဲ့ပေါ့နော်အဲ့တော့ဒီဆီယနာရှင်အောက်မှာနေရတဲ့ဒုက္ခဆင်းရဲကိုကျမသိတယ်အဲ့တော့ဒီဒုက္ခဆင်းရဲကိုကျမခံရပြီးတဲ့နောက်မှာကျမဘသူ့ကိုမှလည်းဒီဒုက္ခဆင်းရဲကိုမခံစားစေချင်ဘူးကျမလည်း not new set ဘသူ့ကိုမှဒီဒုက္ခရဲ့ဒဏ်ကိုမခံစားစေချင်ဘူးဆိုတော့ကျမဒီပြည်သူတွေကဒီ NUG အစိုးရပေါ်မှာထောက်ခံအားပေးတာကသူတို့အနေနဲ့ကဒီစစ်အာဏာရှင်ရဲ့မကောင်းတဲ့ဆိုးကျိုးတွေကိုသူတို့ကကောင်းကောင်းသိတယ်အဲဒါကြောင့်မလို့ဒီနိုင်ငံတကာမှာရောက်နေတဲ့မြန်မာပြည်သူပြည်သားတွေရောပြီးတော့မှအထူးသဖြင့်မြန်မာပြည်တွင်းမှာရှိတဲ့ပြည်သူပြည်သားတွေကသူတို့ရဲ့အသက်အန္တရာယ်ကိုမမှုပဲနဲ့ NUG အစိုးရကိုထောက်ခံတာကျမတို့အတွက်ခွန်အားအများကြီးဖြစ်စေတယ်အဲဒီခွန်အားနဲ့ပဲကျမတို့တွေအားလုံးလိုချင်တဲ့ Federal Democracy ကိုရရှိဖို့အတွက်ကြိုးစားလှုပ်ဆောင်သွားမယ်
ဟုတ်ကဲ့ပါအခုဆိုလို့ရှိရင်ဒါဖွဲ့စည်းလိုက်တဲ့ NUG အစိုးရအแทမှာပဲဖြစ်ဖြစ်အခုဒီကနေ့ပေါ့နော်ဒီမြန်မာနိုင်ငံအတွင်းမှာဒီဆီယနာချင်းစန့်ချင်းလှုပ်ရှားမှုတွေမှာဆိုလို့ရှိရင်အမျိုးသမီးတွေအများကြီးရှေ့ထမ်းမှာတွေ့ရပါတယ်ဆိုတော့မြန်မာနိုင်ငံမှာဒီမိုကရေစီနိုင်ငံအစိုးရတခုဖြစ်လာမယ်ဆိုလို့ရှိရင်ဒါအမျိုးသမီးတွေအတွက်အနာဂတ်ဟာပိုးပြီးတော့ကောင်းလာမယ်လို့ရောမျှော်လင့်ပါလားဒီအပေါ်အလားအလာနဲ့ပတ်သက်လို့ရောဘယ်လိုများမှန်းဆမိပါလဲ
ဟုတ်ကဲ့တကယ်တမ်းကျတော့လေကျမတို့နိုင်ငံမှာလေနော်ဒီလူငယ်တွေအမျိုးသမီးတွေကနော်အရင်ကတည်းကရောအခုအချိန်မှရောဒီနောက်နောက်ကမှပါဒီကြားတဲ့နေရာမှာအောက်ချိန်မှနေရာကလည်းအသေးသေးမှအမြဲတမ်းအရှိကနေပါဝင်လှုပ်ဆောင်နေကြတယ်လှုပ်ရည်ကိုင်းရင်အရေးချင်းရှိကြတယ်လူတွေဖြစ်တယ်ပေါ့နော်လူငယ်တွေအမျိုးသမီးတွေကနော်အဲ့တော့အဲ့လိုလှုပ်ဆောင်မှုတွေကိုတက်ဆိုင်ရာခေါင်းဆောင်တွေကအတိမတ်ပြုမှုနဲ့နေရာပေးမှုခေါင်းဆောင်မှုနေရာပေးမှုပဲလိုအပ်ပါတယ်ဒီတော့ဒီမှာကအခုဒုတိယဝန်ကြီးခန့်အပ်ချက်ခံရတာဟာ NUG အစိုးရကဒီအမျိုးသမီးတွေလူငယ်တွေရဲ့လုံနိုင်စွမ်းကိုအတိမတ်ပြုတဲ့သဘောပဲဖြစ်ပါတယ်။ဒီတော့နောက်လာမဲ့ Federal Democracy အစိုးရတွင်မှာအမျိုးသမီးတွေလူငယ်တွေရဲ့ဥဆောင်မှုခံကန်တာကိုအတိမတ်ပြုပြီးတော့မှနေရာတွေပေးဖို့ဥဆောင်ခွင့်ပေးဖို့အတွက်မျှော်လင့်ပါတယ်။အဲ့လိုပါမှာပဲတိုင်းပြည်အတွက်လိုအပ်တဲ့အတွေ့အကြုံတွေရရှိမှာဖြစ်ပါလိမ့
်ဟုတ်ကဲ့ပါအခုလိုအချိန်ပေးဖြစ်ကြပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်
မခင်မြူဂျူရဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ဒေါ်ကင်မြူသက်စီစဉ်တဲ့သိပ္ပံတဲ့နီးပညာအစီအစဉ်ကိုနားဆင်ရမှာပါအင်္ဂါဂျိုဘော်ကိုပထမဦးဆုံးဆင်းသက်နိုင်ခဲ့တဲ့ရဟယင်ငယ်တိဆောက်ရေးစီမံကိန်းကိုကြီးကြပ်ခဲ့တဲ့မြန်မာအင်ဂျင်နီယာဒေါ်မီမီအောင်ကိုဒေါ်ခင်မျိုးသက်ကဆက်သွယ်မေးမြန်းပေးတာပါတယ
်။ American Architect Susan Billay အဖွဲ့ကမြန်မာအင်ဂျင်နီယာဒေါ်မီမီအောင်ဦးဆောင်ပြီးတည်ထွင်ထားတဲ့ Ingenuity Susan ရဟယင်တေးသေးလေးဟာ2021ခုနှစ် April 19ရက်တနင်္လာနေ့ကအင်္ဂါဂျိုဘော်မှာပထမဆုံးဖြစ်တဲ့အောင်အောင်မြင်မြင်ပြန်တမ်းပြပြီးသမိုင်းမှတ်ချက်တင်ခဲ့တယ်ဆိုတာကိုဒီကြပတ်မှာပြောပြပါရစေ
။
တခြားဂျိုတစ်ခုဖြစ်တဲ့အင်္ဂါဂျိုဘော်မှာပထမဆုံးပြန်တမ်းတဲ့ရဟတ်ရင်ကလေးဟာပြန်တက်တာပြန်ဆင်းတာချိုးကွေ့ပြတာတွေကိုအောင်အောင်မြင်မြင်နဲ့လုပ်ပြနိုင်တယ်လို့အင်္ဂါဂျိုဆူဇန်ရဲ့အဖွဲ့က က
California ပြည်နယ် Los Angeles နားမှာရှိတဲ့ NASA ရဲ့ JPL ထင်းချုပ်ရေးစခန်းကနေပြောနေတာပါ
We can now say that human beings have flown a rotorcraft on another planet
တခြားဂြိုလ်တစ်ခုပေါ်မှာလူသားတွေရဲ့ရဟန်းရင်ပြန်တန်းနိုင်ပြီလို့ကျမတို့အခုပြောနိုင်ပါပြီလို့ဝမ်ပန်တတာခြေညာနေသူက JPL စခန်းကဒီရဟန်းရင်တိဆောက်ရေးစီမံကိန်းကိုကြီးကြပ်သူမြန်မာ engineer ဒေါ်မီမီအောင်ပါဒီလိုပြန်တန်းနိုင်ဖို့အတွက်သူတို့တွေနှစ်ပေါင်းများစွာကြိုးစားခဲ့ကြရတယ်လို့လည်းပြောပါတယ
် Well our team has been working over 6 years some even longer towards a dream
အင်္ဂါကျိုးပေါ်မှာပထမအဆုံးပြန်တန်းတဲ့အတွေ့အကြုံရခြင်းနဲ့အိမ်မက်တိုင်းကျမတို့ကြိုးစားခဲ့တာ6နှစ်ကျော်ပါပြီတချို့ဆိုကြားလာပါပြီဒီမနေ့တော့ကျမတို့ရဲ့အိမ်မက်အကောင့်ထဲပေါ်လာပါတယ
်ဟုတ်ပါတယ်အလေးချိန်အဖြစ်4ပေါင်လောက်ပဲရှိတဲ့နေအောင်ကြီးစွန့်ရင်သုံးရဟတ်ရင်ကလေးဟာစီစဉ်ထားတဲ့အတိုင်းပွဲဥရအဖြစ်နဲ့34စက္ကန့်ပြန်တမ်းမှုလုပ်နိုင်တယ်လို့အင်္ဂါဂျိုးကရတဲ့အချက်လက်တွေနဲ့အတည်ပြုနိုင်ခဲ့တဲ့နောက်3နာရီအကြာမှာအခုလိုပြန်တက်ပြန်ဆန်းလုပ်နိုင်ခဲ့တာဖြစ်ပါတယ်။ရဟန်းရင်ပေါ်မှာတက်ထားတဲ့အမြင့်ပြကရိယာကအချိန်ကိုကြည့်ရင်အမေရိကန်အရှေ့ပိုင်းစံတော်ချိန်3နာရီ34မိနစ်မှာရဟန်းရင်ဟာအစီအစဉ်အတိုင်း10ပေအမြင့်ကိုပြန်တက်ပြီးမိနစ်ဝက်လောက်အင်္ဂါဂျိုးမျက်နှာပြင်ပေါ်မှာလှစ်ပတ်ပြန်ဝဲပြီးမှပြန်ဆင်းတဲ့အခါမှာသူ့ရဲ့ခြေလေးချောင်းပေါ်မှာကောင်းကောင်းပြန်ပြီးရက်ခဲ့တာလို့ NASA ကပြောပါတယ်။အခုလို engineer ဒီရဟတ်ရင်ကလေးပြန်တန်းနေတာကို NASA JPL စခန်းကနေဓာတ်ရိုက်ထုတ်လွှင့်ပြသခဲ့တာဖြစ်ပါတယ်။ဒီလိုပြန်တန်းနိုင်အောင်ဘယ်လိုစူးစမ်းခဲ့ရတာပါလဲ
။ It looks easy. I would like to take this opportunity to remind how difficult it is to fly a rotorcraft at Mars.
ကြည့်တော့လွယ်တယ်လို့လို့နဲ့ဒီရဟတ်ရင်လေးကိုအင်္ဂါဂျိုပေါ်မှာပထမဦးဆုံးအဖြစ်နဲ့ပြန်ဖို့စူးစမ်းရတာဘလောက်ခက်ခဲတယ်ဆိုတာအခွင့်ကြုံတော့ပြောပြချင်ပါတယ်။ဘာကြောင့်လဲဆိုရင်ဒီအင်္ဂါဂျိုပေါ်ကလေတုကတိတ်ကိုပါလွန်လို့ပါ။ကမ္ဘာနဲ့ရှင်ကြည့်ရင်အပုံတရာပုံတစ်ပုံလောက်ပဲရှိပါတယ်။ကမ္ဘာပေါ်မှာဆိုရင်ဟိမွန်ဒါတောင်ထက်3000လောက်မြင့်တဲ့နေရာကိုရောက်နေတယ်လို့ပါပဲ။အဲ့တော့လေတုကတိတ်ပါပါတယ်။ဒါကြောင့်မလို့ ingenuity ကတကယ်ပေါ်ပေါ်တည်တည်လေးစောက်တော့မှဒီအင်္ဂါဂျိုလိုနေရာမျိုးမှာပြန်နိုင်မှာဖြစ်ပြီးတော့သူ့ဟာသူရက်တည်နိုင်မှာပါသူ့ရဲ့အလေးချိန်ကို၄ပေါင်တောင်မပြည့်အောင်လှုပ်ထားပါတယ
် ingenuity ရဟတ်ရင်ကလေးအင်္ဂါဂျိုပေါ်ပြန်တန်းနိုင်တာဟာ NASA အတွက်တော့သူ့ရဲ့27ရာစု right ညောင်စူးစမ်းပြန်တန်းမှုအဖြစ်နဲ့သတ်မှတ်လိုက်ပါတယ် American နိုင်ငံမြောက်ကိုလိုင်းနပ်ပြည်နယ် Kitty Hawk နားမှာ1903ခုနှစ်ဒီဇင်ဘာလတုန်းကရိုက်ညင်အောင်ကပထမဆုံးမော်တာတက်လေယာဉ်နဲ့ဝင်းဟင်မှာပြန်တန်းပြခဲ့တာဖြစ်ပါတယ်။သူတို့ဟာ P120 အကွာအဝေးကို12စက္ကန့်နဲ့အရောက်ပြန်တက်ပြန်ဆင်းလုပ်ပြခဲ့တာပါ။ဒါဟာဒီကနေ့ကမ္ဘာတစ်လွှားမှာရိုးနေပြီဖြစ်တဲ့လေယာဉ်ပြန်တွေပေါ်လာစေတဲ့လူသားတွေလေတဲ့ပထမဆုံးစပြီးပြန်နိုင်တဲ့အောင်မြင်မှုမျိုးဖြစ်ပြီးအခု ingenuity ကလည်းအင်္ဂါဂျိုးနဲ့တောက်ကြဂျိုးတို့စနေဂျိုးပေါ်က Titan လို့လိုမျိုးနေဆက်ကြဝလာတဲ့ကစူဇန်လေးလာဟိုတွေကိုလှုပ်ဖို့အတွက်လမ်းပေါက်သွားတာဖြစ်တယ်လို့ NASA ရဲ့ယာယီအကြီးအကဲ Steve Jarzak ကပြောပါတယ
် This really is a Wright brothers moment. It's the start of a whole new kind of planetary exploration and we'll build on ingenuity success.
ဒါ Wright ညီနောင်ရဲ့အောင်မြင်မှုရရည်လိုမျိုးပါပဲ။ကမ္ဘာမှာစူဇန်မှုအသစ်တစ်ခုစလိုက်တာပါ။ Ingenuity ရဲ့အောင်မြင်မှုကနေလာမယ့်အင်္ဂါဂျိုခီးစဉ်တွေမှာပါရီလုံးနိုင်မယ်ဆိုတော့ကိုသိလာစေပါတယ်နေဆက်ကြောက်လာတဲ့ကဂျိုးလေးကိုလေးလာတဲ့အခါပထမအနားကိုပြန်သွားကြည့်တယ်လို့သူ့ဂျိုးပတ်လမ်းမှာလေးလာခဲ့ပြီးနောက်ပိုင်းဂျိုးပေါ်သွားရင်းနေပါဂျိုးပေါ်မှာလေးလာခဲ့တာပါအခုတော့နောက်ဂျိုးတစ်ခုပေါ်ကိုသွားပြီးပြန်တန်းနိုင်ပါပြီဒါကြောင့်ဒီ ingenuity ကလေးဟာနည်းပညာအရသာမကစူးစမ်းလေးလာမှုမှာပါထူးခြားတဲ့အောင်မြင်မှုတစ်ခုဖြစ်ပြီးလုံးနိုင်စွာအစ်ကိုရလာစေပါတယ
်ဒီညီကိုရဲ့ပထမဆုံးလေးတဲ့ပြန်တန်းနိုင်မှုကိုဂုဏ်ပြုတဲ့အနေနဲ့အခုအင်္ဂါဂျိုးပေါ်မှာပထမဆုံးတွားရောက်ပြန်တန်းတဲ့ ingenuity ရင်ပေါ်မှာ right ညီနောင်ရဲ့ပထမဆုံးလေယာဉ်တောင်ပန်းအဖြစ်တိဆောက်ခဲ့တဲ့ပိတ်ဆာကလေးကို ingenuity ရဲ့တောင်ပန်းဆိုလာပြားအောင်မှာထည့်ပေးလိုက်ပါတယ်။ကမ္ဘာမြေပြင်ကနေထိမ့်ချုပ်ပြီးပြန်တန်းတဲ့ဒီရဟတ်ယာဉ်ပြန်တန်းပုံကိုသူ့နဲ့ပေး200လောက်အကွာမှာရက်ထားတဲ့ NASA ရဲ့အင်္ဂါဂျိုးပေါ်တွားရန် Perseverance ကနေရယူမှတ်တမ်းတင်ခဲ့တာဖြစ်ပါတယ်။လိမ်မော်ရောင်အဆင်းနဲ့ညီညီညာညာမရှိလာတဲ့အင်္ဂါဂျိုမျက်နှာပြင်ကိုနောက်ခံထားပြီးပြန်တန်းနေတဲ့ဒီယင်ပြန်ကိုတချို့ကရဟန်းယင်တချို့က drone လို့အမျိုးမျိုးခေါ်နေကြပါတယ်ဒီရဟန်းယင်ကလေးကိုအင်္ဂါဂျိုပေါ်တော့ Perseverance ယင်ရဲ့ one byte ထဲမှာခြီးပြီးထည့်ပေးလိုက်တာပါနက္ခတ္တဗေဒနဲ့ဇီဝဗေဒဆိုင်ရာဓာတ်ခွဲကန်းတစ်ခုလည်းဖြစ်တဲ့
ဘိန်း6ဘိန်းပါ Perseverance ဆက်ရုပ်ရင်းကလေးဟာကဘာကနေ9လလောက်အာကာသာခီးနှင်ခဲ့ပြီးမှ February 16ရက်မှာအင်ဂါဂျိုရဲ့ဂျဇေရိုမိတောင်ဂျိုင်ဝမ်းမှာဆင်းသက်ခဲ့တာဖြစ်ပါတယ်အင်ဂါဂျိုပေါ်ကိုလွှတ်တင်ခဲ့တဲ့ဒီယင်းနှစ်မျိုးမှာ Ingenuity ဟန်ရင်ကိုနည်းပညာဆန်ရာပြသမှုတစ်ခုအနေနဲ့တိဆောက်ခဲ့တာဖြစ်ပြီး Perseverance ဆက်ရုပ်ရင်းကတော့အင်ဂါဂျိုပေါ်မှာရှိခိတ်ကတက်ရှိရီများနေထိုင်ခဲ့ရင်သူတို့ရဲ့ခြေရာကိုကောက်ဖို့နဲ့အင်ဂါဂျိုဘောကကြောက်နမူနာတွေကိုကောက်ယူဖို့ဖြစ်ပါတယ်။ဒီအင်ဂါဂျိုဘောကကြောက်နမူနာတွေကိုတော့နောက်မှကဘာကိုပြန်သည်ပြီးလိလဆန်းစစ်မှာပါ။ဒီယဟန်ရင်ကလေးကပြန်ဝဲလာတဲ့အတက်ဆင်းတွေကိုကောင်းကောင်းလုပ်နိုင်တယ်ဆိုတာတွေ့ရတဲ့အတွက်လာမယ့်သတင်းဘက်တွေအတွင်းမှာပဲနောက်ထပ်ပြန်တမ်းမှုအများအပြားကိုလုပ်ဖို့အတွက် NASA ကစီစဉ်နေပါတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်တိတ်ပန်တဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာတောင်းပြီးဆုံးပါမယ
်။ဒေါက်ကင်မြူသက်တင်ဆက်တဲ့တိတ်ပန်တဲ့နည်းပညာကဏ္ဍကိုနားဆင်ခဲ့ရပါခင်ဗျာ။ VOA ကထုတ်လွှင့်တဲ့အခုတနင်္လာစာအစီအစဉ်ကိုမနက်၈နာရီကနေ9နာရီကြားလိုင်းနိုမီတာ20လိုင်းနိုမီတာ25လိုင်းနိုမီတာ32တို့ကနေလည်းပြန်လည်ဖမ်းယူနားဆင်နိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပဲပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ရင်းနဲ့စာနာထောက်ထားမှုအကူအညီတွေဝင်ပြီးပေးနိုင်ရေးအတွက်မြန်မာစစ်ကောင်းဆောင်ကိုအာဆီယံခေါင်းဆောင်တွေကဒီကနေ့စနေနေ့ဂျကာတာအာဆီယံအစည်းအဝေးမှာတိုက်တွန်းကြမှာဖြစ်ကြောင်းတန်တမန်တွေရဲ့ပြောကြားချက်ကိုကိုးကားပြီး Reuters သတင်းမှာဖော်ပြထားပါတယ်ဒီညီလာခံဟာမြန်မာအချက်အလက်တွေကိုနိုင်ငံတကာကနေဝိုင်းဝန်းဖြည့်ရှင်းဖို့အတွက်ပထမဆုံးအခိုင်အမာကြိုးပမ်းတဲ့လုပ်ရလဲဖြစ်ပါတယ်။အာဆီယံဖွဲ့ကအဆိုပြုကြိုးပမ်းမဲ့အထက်မှာမြန်မာနိုင်ငံတွင်စီးပွားနဲ့စားနပ်ရိက္ခာတွေပေးပို့နိုင်ရေးအကြမ်းဖက်မှုတွေရပ်တန့်ပေးဖို့စစ်ကောင်စီနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့ကြားတွေ့ဆုံဆွေးနွေးရေးအားပေးတိုက်တွန်းဖို့အတွက်အထူးကိုယ်စားလှယ်တဦးခန့်ထားရေးတို့ပါဝင်တယ်လို့သတင်းအရင်းမြစ်တွေကပြောပါတယ်။American အစိုးရအနေနဲ့မြန်မာပြည်သူတွေကိုဆက်လက်ပြီးခိုင်ခိုင်မာမာပံ့ပိုးပေးနေမှာဖြစ်ကြောင်း American နိုင်ငံခြားရေးဌာနပြောခွင့်ရ Jelena Porter ကတောက်ချန်နေတင်းစားရှင်းလင်းပွဲမှာပြောပါတယ်။စနေနေ့ကျင်းပမယ့် ASEAN စည်းဝေးနဲ့ဆက်နွယ်ပြီး American အစိုးရရဲ့သဘောထားကိုသတင်းတောက်ကမေးမြန်းရမှာမြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ပြဿနာကျော်လွှားနိုင်ရင်းနဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ပြီးရေရှည်ငြိမ်းချမ်းဖို့အတွက်ဆက်လက်အကူအညီပေးမှာဖြစ်ကြောင်းပြောပါတယ်။စစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ကြောင်းပြတာတဲ့ပြည်သူတွေရဲ့ခိုင်မာတဲ့တပ်တီကိုချီးကျူးသလိုစစ်အာဏာရှင်ရဲ့ဖိနှိပ်မှုနဲ့ကြောက်မဲ့ဖွဲအကြမ်းဖက်မှုတွေကိုရင်ဆိုင်နေရတယ်ဆိုတာကိုသိရှိထားကြောင်းလည်းပြောပါတယ်။မြန်မာအရေးထည့်သွင်းဆွေးနွေးမယ့်အာဆီယံထိပ်သီးဆွေးနွေးပွဲကိုဒီကနေ့စနေနေ့မှာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပမှာဖြစ်တဲ့အတွက်မနေ့ကတောက်ကြနေကတော့မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကိုဆန့်ကျင်တဲ့ချီးတက်ဆန္ဒပြပွဲတွေရန်ကုန်မြို့မှာပြုလုပ်ခဲ့ပါတယ်ပြည်သူတွေအလုံးအင်းနဲ့နေစဉ်ရက်ဆက်ဆန္ဒပြတာတွေကိုရဲနဲ့စစ်တပ်ကပြင်းပြင်းထန်ထန်ပစ်ခတ်ဖြိုခွဲလာတာကြောင့်ပျောက်ကြားသပိတ်ပုံစံမျိုးတွေလုပ်နေရကနေအခုရာနဲ့ချီတဲ့ပြည်သူတွေပြန်ပြီးဆန္ဒပြခဲ့ကြတာပါ
ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်မှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Lopez ဖြစ်ပါတယ်။ဒီကနေ့မနက်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ32လိုင်းနိုမီတာ40လိုင်းနိုမီတာ48ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို barmy.voanews.com internet ဆက်မြန်းမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့ပြိုင်နက်ထဲမှာပဲဖမ်းယူနားဆင်နိုင်ပါတယ်။သတို့ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးတဲ့နေ့ဖြစ်ကြပါစေ။VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်အောင်မြတ်သူပါဗျာ။